Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရဲ့2022ခုနှစ်ကျွန်းလလေးရက်စနေမနက်ပိုင်း6နာရီနဲ့9နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်နေပါပြီ။ဒိုင်းတိုမီတာ24 40 51နဲ့ဒိုင်းလမ်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနောင်လာပါ။ဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်။ကျွန်မခင်မြတ်တပါဒီမနက်ခင်သတင်းတွေကိုကိုစိုးမင်းနဲ့အတူပြောပြပေးမှာပါ။ချင်းရှားတဲ့မြန်မာအရေးလှုပ်ရှားသူနှုတ်ကိုတည်ထံပေးမဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအတွင်းမှုချုပ်ကဝေဖန်လိုက်ပါတယ်။မော်စကိုမှာရှိတဲ့ American Media တွေကိုရုရှားအစိုးရကနေပြီးတော့ခေါ်ယူပြီးတော့သတိပေးဖို့လုပ်နေပါတယ်။ Ukraine စစ်ပွဲကြောင့်အာဖရိကမှာစားနပ်ရိက္ခာပြဿနာနဲ့ကြုံနေရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါနန်းတော်ရေ
။ကောင်းပါပါရှင်။88မျိုးဆက်ကောင်းဆောင်ကိုချင်းမီနဲ့လွှတ်တော်ကိုစလဲဟောင်းကိုဖြိုးစီရတော်တို့ကိုစီတေတန်စီမဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်လာပါတယ်။
ညာနေနေတယ်ဆိုတာဒီစစ်ကောင်စီရဲ့လက်ထဲမှာပဲရှိတဲ့အခြေအနေမျိုးဖြစ်တဲ့အတွက်အလုံးစရာစိုးရင်ကအခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်တို့မြင်ပါတယ
်။အပြည့်အစုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်လောင်စာစီနဲ့ဓာတ်မြေဩဇာစီးကြီးမှုကြောင့်ထုတ်လုပ်မှုထိခိုက်မှာကိုမြန်မာတောင်သူတွေစိုးရိမ်နေကြတဲ့သတင်းနဲ့ထိုင်းနိုင်ငံသားအသက်ခံရမှုနဲ့ဆက်နွယ်ပြီးတော့မြန်မာ190ကျော်စစ်ဆေးခံရပါတယ်။ဒီလိုသတင်းဆောင်မတွေနဲ့အတူဒုတိယပိုင်းနိုင်ငံဝန်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံးနဲ့အမေရိကန်တစ်ပြည်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပေးပါရှင်။
ချင်းရှားတဲ့တက်ကြွလှုပ်ရှားသူနှုတ်ကိုတေတံပြစ်ဒဏ်ပေးဖို့အတွက်မြန်မာစစ်တပ်ကဆုံးဖြတ်လိုက်တဲ့ပေါ်ကုလသမဂ္ဂကဝေဖန်လိုက်ပြီးတေတံအပြစ်ပေးတာကိုပယ်ဖြတ်ဖို့လဲတောင်းဆိုလိုက်ပါတယ်။88မျိုးဆက်ចောင်းသားခေါင်းဆောင်ကိုချင်းမီနဲ့လွတ်တော်အမဟောင်းကိုဖြိုးစရာတို့ကိုအကြမ်းဖက်မှုဆွဆဲခြင်းနဲ့စစ်ခုံရုံးကနေတေတံချမှတ်ခဲ့တာကိုစစ်ကောင်စီကအတီးပြုတ်ခဲ့ပြီးတဲ့နောက်မှာကုမျက်မဲ့အကြောင်းပြောဆိုလိုက်တဲ့ပေါ်ကုလသမဂ္ဂအတွင်းမှုချုပ်ရုံးကတောက်ကြနေမှာပဲတုံ့ပြန်လိုက်တာဖြစ်ပါတယ်။တေတန်စီရင်ချက်ချမှတ်ခံထားရတဲ့ဒီမိုကရေစီရေးလှုပ်ရှားသူနှစ်ယောက်ကိုကွန်မြင့်မဲ့အစီအစဉ်ကိုဆက်ပြီးလုပ်ဖို့အတွက်မြန်မာစစ်တပ်ကဆုံးဖြတ်လိုက်တဲ့ပေါ်အထူးစိတ်အနှောက်အယှက်ဖြစ်ရပါတယ်။ဒါဟာနိုင်ငံတကာလူ့ခွင့်ရေးကြီးညာစည်းတမ်းရဲ့အပိုက်၃မှာဖော်ပြထားတဲ့ဘဝရှင်သန်မှုလွတ်လပ်မှုနဲ့လုံခြုံရေးဆိုင်ရာအခွင့်အရေးတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်ပါတယ်လို့နယူးယောက်ရုံးချုပ်ကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂတွင်းမှုချုပ်ပြောခွင့်ရစတီဖန်ဒူဂျရစ်ကပြောခဲ့ပါတယ်။လက်လက်စွာထုတ်ဖော်ပြောဆိုခွင့်ကိုလေးစားဖို့အခြေခံလွတ်လပ်ခွင့်နဲ့ရပ်ပိုင်ခွင့်အတွက်ဂျူပန်သူတွေကိုဖမ်းဆီးအရေးယူတာတွေအားလုံးရုတ်သိမ်းပေးဖို့နဲ့ဖမ်းဆီးထားတဲ့နိုင်ငံရေးအကြံသားအားလုံးချက်ချင်းပြန်ပြီးလွှတ်ပေးဖို့ပါအတွင်းမှုချုပ်ကတောင်းဆိုလိုက်ပါတယ်
။ယူကရိန်းနိုင်ငံအရှေ့ဘက်ရှိရုရှားလိုလာတဲ့ခွဲထွက်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသကအရသားတွေကိုအကာအကွယ်ပေးနိုင်ရေးအတွက်မိမိတို့တပ်ဖွဲ့တွေကအောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ကပြောဆိုလိုက်ပါတယ်။ရုရှားတပ်ဖွဲ့တွေဟာယူကရိန်းရဲ့နယ်မြေအစိပ်ပိုင်းတွေကိုလွတ်မြောက်အောင်လှုပ်ဆောင်နေတယ်လို့အထူးစစ်စင်ရဲ့ရည်ရွယ်ချက်တွေပြီးဆုံးတဲ့တိုင်အောင်လဲဆက်လက်လှုပ်ဆောင်သွားမယ်လို့တောက်ကြနေကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့ယူကရိန်းနိုင်ငံဆိုင်ရာအကြမ်းတမ်းညှိနှိုင်းဆောင်ရွက်ရေးမှူးအမင်အဝက်ကတော့ဒီစစ်ပွဲဟာလုံးဝလက်ခံနိုင်စရာမရှိတဲ့အကြောင်းယူကရိန်းစစ်ပွဲရက်တရာဖြစ်အထိမ်းအမှတ်တောက်ကြနေကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီစစ်ပွဲဟာအောင်နိုင်သူမရှိဘဲမြို့တွေရွာတွေအိမ်တွေကျောင်းတွေဆေးရုံတွေပျက်စီးကုန်တာတက်တည်ပါပဲလို့ပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇာလင်စကီးကလည်းရုရှားကျူးကျော်စစ်ရဲတရအပြည့်မှာယူကရိန်းနယ်မြေ20ရာခိုင်နှုန်းဆုံးရှုံးခဲ့ရကြောင်းနဲ့မိမိတို့ယူကရိန်းတပ်ဖွဲ့တွေကလည်းစစ်မျက်နှာအားလုံးမှာတိုက်ခိုက်နေကြောင်းတောက်ကြနေကပြောဆိုလိုက်ပါတယ
်။ရုရှားမီဒီယာတွေပေါ်မှာအမေရိကန်ကနေကန့်သတ်မှုတွေအတွက်ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ပတ်သက်ပြီးတော့တနင်္လာနေ့မှာအသိပေးပြောကြဖို့မော်စကိုမှာရှိနေတဲ့ American သတင်းမီဒီယာဌာနတွေကအကြီးအကဲတွေကိုဆင့်ခေါ်ထားတယ်လို့ Russia နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။တကယ်လို့ American ပြည်ထောင်စုမှာ Russia Media လုပ်ငန်းလုပ်နေသူတွေသတင်းတောက်တွေပုံမှန်အတိုင်းအလုပ်လုပ်ခွင့်မရဘူးဆိုရင်အပြင်းထန်ဆုံးအရေးယူကန့်သတ်မှုတွေမလွဲမသွေချမှတ်ရတော့မယ်လို့ Russia နိုင်ငံခြားရေးဌာနပြောခွင့်ရ Maria Sakharova ကတောက်တန်နေမှာပြောပါတယ်။ဇွန်လ6ရက်တနင်္လာနေ့မှာ Moscow က American သတင်းမီဒီယာဌာနအားလုံးရဲ့အကြီးအကဲတွေကိုဒီကိစ္စရှင်းလင်းပြောကြဖို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနလာရောက်ဖို့ဖိတ်ထားတယ်လို့လည်းပြောပါတယ်။အနောက်နိုင်ငံတွေဟာရုရှားအစိုးရသတင်းဌာနတချို့ပေါ်မှာမတရားကန့်သတ်မှုတွေချမှတ်နေတယ်လို့ရုရှားကဆွဆဲထားတာပါ။ပြီးခဲ့တဲ့လတုန်းကတော့တကယ်လို့ ရုရှားမီဒီယာတွေပေါ်မှာနောက်နိုင်ငံတွေကမိတ်ဆွေလိုမဆက်ဆံရင်မော်စကိုမှာရှိတဲ့သူတို့ရဲ့နိုင်ငံခြားမီဒီယာတွေကိုအစိုးရရှိနေတွေကပိတ်သိမ်းခွင့်ရုရှားလွှတ်တော်ကလည်းအတည်ပြုပေးခဲ့တာဖြစ်ပါတယ်။ရုရှားက February မှာယူကရိန်းကိုဝင်ရောက်ကျူးကျော်ခြင်းကစပြီးဒီတိုက်ပွဲသတင်းတင်ပြမှုကိုရုရှားအစိုးရကလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပါတယ်။ယူကရိန်းမှာစစ်ရဲနှစ်ဖို့ကိုအထူးစစ်ဆင်ရေးတရဖြစ်နဲ့တတ်မှတ်ထားတာဖြစ်ပြီးဒါနဲ့ပတ်သက်တဲ့သတင်းမှတင်ပြရင်ထောင်နဲ့15နှစ်ချမှတ်ဖို့ပါပြဋ္ဌာန်းထားတာပါ။ဒါကြောင့်နောက်နိုင်ငံသတင်းမီဒီယာတချို့ရုရှားကထွက်ခွာနေပေမဲ့ Reuters အပါအဝင်တချို့သတင်းမီဒီယာတွေကတော့နိုင်ငံထဲမှာပဲဆက်ပြီးတော့သတင်းတွေပို့နေတာဖြစ်ပါတယ်
။ယူကရိန်းစစ်ပွဲကြောင့်အာဖရိကတိုင်းမှာအစအစာအကြက်အတဲကြုံတွေ့နေရကြောင်းရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံရမှာအာဖရိကသမ္မတ EU ခေါင်းဆောင်တွေကပြောဆိုကြပြီးမဲ့ကမ္ဘာတဝန်းစားနပ်ရိက္ခပြဿနာအတွေ့သူတို့မှတာဝန်မရှိကြောင်းရုရှားကပြောလိုက်ပါတယ်။ရုရှားနဲ့ယူကရိန်းနိုင်ငံကထွက်ရှိတဲ့သီးနှံတွေအပေါ်အကြီးအကျယ်မှီခိုနေရတဲ့အာဖရိကတိုက်ဟာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာရက်ပေါင်းတရာပြည့်တဲ့ချိန်မှာစားနပ်ရိက္ခအခက်အခဲဆိုးဆိုးဝါးဝါးကြုံတွေ့နေကြရပါတယ်။စစ်မြေပြင်နဲ့အဝေးကြီးမှာရှိတဲ့အာဖရိကနိုင်ငံတွေမှာတော့စီးပွားရေးအကျပ်အတဲတွေနဲ့ရင်ဆိုင်နေရတာကိုရုရှားသမ္မတသိစေချင်တာကြောင့်လာရောက်တွေးဆရတာဖြစ်ကြောင်းလဲ EU ဥက္ကဋ္ဌစီနီဂေါသမ္မတမက်ဆီဆောကရုရှားနိုင်ငံတောင်ပိုင်းပင်လယ်နက်ကမ်းခြေအပန်းဖြေဆိုချီမြို့မှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းသမ္မတပူတင်ကိုပြောဆိုလိုက်ပါတယ်။ဒါအပြင်ယူကရိန်းပေါ်ရုရှားကျူးကျော်စစ်နဲ့ပတ်သက်ပြီးကုလသမဂ္ဂမှာမဲခွဲဆုံးဖြတ်တဲ့အခါမှာလည်းအာဖရိကတိုက်နိုင်ငံတွေဟာရုရှားအပေါ်မှာရှုံချပစ်တင်မှုရှောင်ရှားခဲ့ကြောင်းနိုင်ငံပိုင်ရုပ်တံကထုတ်လွှင့်တဲ့အစီအစဉ်မှာပြောဆိုပါတယ်။ရုရှားသမ္မတပူတင်ကတော့စားနပ်ရိက္ခအကြက်သဲနဲ့ပတ်သက်ပြီးရည်ညွှန်းပြောဆိုခြင်းမရှိပေမဲ့သူတို့ရုရှားနိုင်ငံအနေနဲ့အာဖရိကနိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးဖွံ့ဖြိုးတိုးတက်ဖို့ရှိဆန္ဒရှိပါတယ်လို့ရေဘူးရသဘောမျိုးပြောဆိုခဲ့ပါတယ်ခင်ဗျာ
American တဲ့မနေ့ပဲမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12133540 kHz 06133 551 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူကမကြာခင်မှာဆော်ဒီအာရေဗျနိုင်ငံကိုသွားဖို့ရှိတယ်လို့တောက်ကြနေမှာသတင်းတောက်တွေကိုပြောပါတယ်။သူ့အနေနဲ့ဆော်ဒီအာရေဗျကိုသွားဖို့အတွက်ဓာတ်ရိုက်စီစဉ်ထားတာမရှိပေမဲ့တကယ်လို့သွားဖြစ်တယ်ဆိုရင်အရှိလေပိုင်းဒေသငင်းချမ်းအတွက်ကြိုးစားဖို့ဖြစ်လာနိုင်တယ်လို့ပြောပါတယ်။သမ္မတဘိုင်ဒန်ဟာဒီခီးစင်မှာဆော်ဒီအင်ရှိမင်းသားမိုဟာမက်ဘင်ဆယ်မန်နဲ့ပါတွေ့ဆုံနိုင်ပွဲရှိတယ်လို့သတင်းကပြောပါတယ်။ရုရှားအမေရိကန်သမ္မတရဲ့ဆော်ဒီအာရေဗျခီးသွားဖို့စီစဉ်တာဟာဇွန်လနှောင်းပိုင်းမှာသွားရောက်မယ်။ဥရောပနဲ့အစ္စရေးခီးစင်တွေအတွင်းဖြစ်နိုင်တယ်လို့သမ္မတခီးစင်ရဲ့အကြံဝန်သူတွေကပြောပါတယ်။ဆော်ဒီအင်ရှိမင်းသားဆယ်မန်ဟာ2018ကတူရကီမှာအသက်ခံခဲ့တဲ့တိုက်ခန့်တဦးဖြစ်သူဝါရှင်တန်ပို့စ်သတင်းတော့ဂျမယ်ကာရှိုဂျီတပ်ဖြတ်မှုမှာပါဝင်တယ်လို့အမေရိကန်ထောက်လှမ်းရေးတွေရဲ့ပြောကြားချက်ကိုသမ္မတဘိုင်ဒန်ကလက်ခံထားဆဲဖြစ်ကြောင်းဗိုလ်တဖူးနေမှာသမ္မတအင်ဗျူကပြောပါတယ်။သူ့အနေနဲ့လူခွင့်ဆိုင်ရာအမြင်ရပြောင်းလဲမှာမဟုတ်ပေမဲ့အမေရိကန်နိုင်ငံရဲ့သမ္မတတဦးအနေနဲ့ငြိမ်းချမ်းအတွက်လှုပ်ဆောင်မယ်တာဝန်ရှိတဲ့အတိုင်းလုပ်မယ်လို့သမ္မတကပြောပါတယ်။အမေရိကန်မှာလုံခြုံရေးစီစဉ်ချဆင်းဖို့အတွက်သမ္မတဘိုင်ဒန်နီးလန်းရှာနေချိန်မှာပဲနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ဖို့အတွက်ဆော်ဒီအာရေဗျကိုတွေ့ရောက်မှာလည်းဖြစ်ပါတယ်။ယီမမအပြစ်အစီတက်တန်းတိုးဖို့အတွက်ဘင်ဆယ်မန်ကအဓိကကဏ္ဍကပါဝင်မှုကိုသမ္မတအင်ဗျူကရှာရှာပါပါအတိအမှတ်ပြုထားတာလည်းဖြစ်ပါတယ်
။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုတားဆီးရမှာဣသရေလနိုင်ငံကကိုကိုကိုခုခံပိုင်ခွင့်ကိုသုံးဖို့ပြင်ဆင်ထားကြောင်းဣသရေလဝန်ကြီးချုပ်နက်ဖတာလီဗန်နက်ကသတိပေးလိုက်ပါတယ်။ဣသရေလနိုင်ငံကိုလာရောက်တဲ့ကုလသမဂ္ဂအနုမြူစွမ်းရည်အေဂျင်စီ IAEA အကြီးအကဲရန်ဖေးဂရော့စီကိုတောက်ကြနေမနေ့ပိုင်းကလက်ခံတွေ့ဆုံစဉ်မှာဣသရေလဝန်ကြီးချုပ်ကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံကနျူကလ িয়ার ဘုံမရအောင်တားဆီးရမှာဘာမဆိုလုပ်မယ်လို့ပြောဆိုထားတာကိုဣသရေလဝန်ကြီးချုပ်ဗန်နက်ကထပ်မံပြောဆိုလိုက်ပါတယ်။အီရန်နိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်အောင်တားဆီးဖို့ရည်ရွယ်တဲ့အနေနဲ့2015ခုနှစ်ကအီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြားသဘောတူညီခဲ့တာကိုပြန်လည်အသက်သွင်းဖို့ကြိုးစားရမှာရပ်ဆိုင်းနေပြီးတင်းမာမှုတွေကြီးထွားလာစဉ်ဣသရေလဝန်ကြီးချုပ်ကပြောဆိုလိုက်တာဖြစ်ပါတယ်။ဣသရေလအနေနဲ့တန်တမာရေးအရာဖြေရှင်းဖို့လိုလားပေမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုတားဆီးရေးအောင်မြင်အောင်အချိန်မီမလုပ်နိုင်ရင်တော့ ကိုယ့်ကိုယ်ကိုခုခံပိုင်ခွင့်ကိုသုံးရမှာဖြစ်ကြောင်းရှင်းရှင်းလင်းလင်းအသိပေးလိုကြောင်းလဲအစ္စရေးဝန်ကြီးချုပ်ကထုတ်ပြန်ချက်မှာပြောဆိုထားတာပါ။အီရန်နိုင်ငံကတော့နျူကလ িয়ার အစီအစဉ်ဟာလက်နက်ထုတ်လုပ်ဖို့အစီအစဉ်မရှိကြောင်းအစဉ်တစိုက်ညင်းဆိုထားပါတယ်ခင်ဗျာ။
ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဗနီစာတနင်္လာနေ့မှာအင်ဒိုနီးရှားနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ Pacific ဒေသရင်တရုတ်ဩဇာလွှမ်းမိုးမှုကြီးထွားနေတာကိုဩစတြေးလျအစိုးရတစ်ဖွဲ့ကတံပြန်ဖို့စူးစမ်းနေတာဖြစ်ပြီးဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါန်ကလည်းတောက်ချာနေမှာပဲတုံကန်နိုင်ငံကိုရောက်နေတာပါ။ဝန်ကြီးဝေါန်ကအင်ဒိုနီးရှားမသွားခင်ဒေသရင်ကျွန်းနိုင်ငံတွေဖြစ်တဲ့ဆာမိုအနဲ့တုံကန်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာပါ။နိုင်ငံခြားရေးဝန်ကြီးဝေါန်ကသူဟာဒေသရင်မိတ်ဆွေတွေနဲ့ဆက်ဆံရေးတိုးမြှင့်ဖို့လုပ်နေတယ်လို့ပြောပါတယ်။
All the nations of the region understand that we are in a time of great change.
အခုချိန်ရောအော်စတြေးလျအတွက်ကြီးမားတဲ့အပြောင်းအလဲတွေလုပ်နေခြင်းဆိုတာကိုဒေတာရင်းနိုင်ငံအားလုံးနားလည်တယ်လို့ဒီဒေတာမှလည်းပုံစံသစ်ချမှတ်နေတဲ့အတွက်ဒေတာရင်းနိုင်ငံအားလုံးအနေနဲ့ကိုကျိုးစီးပွားကိုလျောက်ကိုဘလို့ပါဝင်မယ်ဆိုတာတွက်နေကြခြင်းဖြစ်ကြောင်းဒီချိန်မျိုးမှာအော်စတြေးလျဝန်ကြီးချုပ်အနေနဲ့နိုင်ငံခြားရေးဝန်ကြီးတွေကဒေတာရင်းနိုင်ငံတွေကိုခုသဘောထားတင်ပြပြီးဘာလုပ်ပေးနိုင်လဲဆိုတာကိုမျှဝေပေးနိုင်မှာဖြစ်ကြောင်းပြောသွားတာပါ။
ဂျိုရုကနေရိုက်ကူးထားတဲ့ဓာတ်ပုံတွေအရာတရုတ်နိုင်ငံမှာအစ်စ်မြင့်ဆုံးလင်းတင်တင်မော်တစင်မကြာခင်တိဆောက်ပြည်စည်းတော့မှာဖြစ်ပါတယ်။ AP သတင်းဌာနကစီစစ်အတည်ပြုတဲ့ဂျိုရုဓာတ်ပုံတွေအရာမကြာခင်စတင်ရေချတော့မယ်လို့ကြွမ်းကျင်သူတွေကယူဆနေကြပါတယ်။ရှန်ဟိုင်းမြို့အရှေ့မြောက်ဘက်ကဂျောင်နန်းတင်မော်ချင်းမှာ2018ခုနှစ်ကတည်းကစတင်တိဆောက်ခဲ့တဲ့အစ်စ်မြင့်လင်းတင်တင်မော်ကို Planet Labs PBC ကမေလာကုန်ပိုင်းမှာရိုက်ကူးထားတဲ့ဂျိုရုဓာတ်ပုံတွေအရာပြည်စည်းလူနီးပါးဖြစ်နေတာတွေ့ရှိရပါတယ်။လင်းတင်သမောအစ်စ်ကိုဂျောင်းနန်းသမောချင်းမှာ158နှစ်ပြည့်နဂါလီပြိုင်ပွဲစတင်တဲ့အချိန်နဲ့တိုက်ဆိုင်ပြီးရေးချလိုက်မယ်လို့လည်းခန့်မှန်းနေကြပါတယ်။သမောကိုလက်တွေ့မသုံးခင်ပင်လယ်ပြင်မှာစမ်းသပ်ဖို့လိုလိမ့်အောင်မယ်လို့လည်းကြွမ်းကျင်သူတွေကပြောဆိုပါတယ်။ဝါရှင်တန်အခြေစိုက်နိုင်ငံတကာမဟာဗျူဟာလေးလာရေးဌာန CSIS ကတော့တရုတ်နိုင်ငံဟာစီးရေးအထိမ့်မှတ်တွေကိုထူးခြားတဲ့နေတွေအားလိုက်ရက်တွေမှာကျင်းပလေးရှိတယ်လို့ပြောဆိုပါတယ်ခင်ဗျာ
စနေနေ့မနက်ဖက်ထိတ်တန့်ရောက်တဲ့တွေကိုတော့ဒေါခင်မျိုးသက်နဲ့ကိုခင်မောင်ဆိုမင်းတို့ကကြေညာခဲ့တာပါခုတော့တရင်ဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်88မျိုးဆက်ကောင်းဆောင်ကိုချင်းမီနဲ့လှွတ်တော်ကိုစလဲဟောင်းကိုဖြိုးစီရတော်တို့ကိုတည်တန်းချမှတ်ထားရကနေတည်တန်းကိုအကောင့်ထဲပေါ်မယ်လို့စစ်ကောင်စီကပြောဆိုလိုက်ပါတယ်ဒီလိုလှုပ်ဆောင်မယ်ဆိုရင်လူအခွင့်ရေးကြေညာစရမ်းမှအခြေခံအခွင့်ရေးတွေကိုချိုးဖောက်ရရောက်တယ်လို့လက်ရှိမြန်မာနိုင်ငံရဲ့တရားစီရင်ရေးဟာလည်းမျှတမှုမရှိတဲ့အတွက်တဟာမတရားတဲ့လို့ရဖြစ်တယ်လို့ကုလသမဂ္ဂအပါဝင်နိုင်ငံကလူအခွင့်ရေးလှုပ်ရှားသူတွေကပြောဆိုပါတယ်ကိုဇော်မိုးကျော်ကမင်းမြတ်တင်ပြထားပါတယ
်88မျိုးဆက်ကောင်းဆောင်ကိုချင်းမီနဲ့NLD လွတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတော်တို့ကို2022ခုနှစ်ဇန်နဝါရီလ21ရက်နေ့ကစစ်ခုံရုံးကနေတည်တံအမိန့်ချမှတ်ခဲ့ပါတယ်။အဲ့ဒီတည်တံအမိန့်ကိုတရားရုံးအဆင့်အဆင့်ပါဝင်စစ်ကောင်စီကပါအတည်ပြုပြီးနောက်ဆုံးအဆင့်အထိလှုပ်ဆောင်ပြီးဖြစ်ကြောင်းနဲ့တည်တံချမှတ်ခံရသူတွေအတွက်လှုပ်ဆောင်ရမယ်အကျဉ်းတောင်လှုပ်ထုံးလုပ်နေတဲ့အတိုင်းဆက်လက်ဆောင်ရွက်သွားမယ်လို့အာဏာသိမ်းစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဘူဂျုံစော်မင်းထွန်းကတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်။အခုလိုတေတံချမှတ်ထားတာကိုစီရင်ဖို့အတွက်ဆက်လက်ဆောင်ရွက်မယ်ဆိုတဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကြောင့်အလွန်စိတ်သောကရောက်ရကြောင်းနဲ့ဒါဟာလူအခွင့်အရေးကြီးညာဇာတန်းပါအခြေခံလူအခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖင်ဒူတရစ်ကပြောဆိုပါတယ
်။ This is a blatant violation of the right to life.Liberty and security of person
ဒီဆုံးမဲ့ချက်ဟာလူအခွင့်အရေးကြီးညာဇာတ်မ်းပါအပိုက်သုံးကလူတဦးချင်းစီရဲ့အသက်ရှင်ပိုင်ခွင့်လူလတ်ခွင့်နဲ့လုံခြုံစွာနေထိုင်ခွင့်ဆိုတဲ့အခြေခံလူအခွင့်အရေးကိုချိုးဖောက်လိုက်တာပဲဖြစ်ပါတယ်။ဒါ့အပြင်ပြည်သူတွေရဲ့လူလတ်စွာတွေးခေါ်ခွင့်ပေါ်ပြခွင့်တွေကိုလည်းလေးစားဖို့နဲ့ဖန်ဆီးထားတဲ့နိုင်ငံအကျဉ်းသားအားလုံးကိုချက်ချင်းလှုပ်ပေးဖို့ကုလသမဂ္ဂအတွင်းမှူးချုပ်ကလည်းထပ်မံတောင်းဆိုလိုက်ပါတယ
်။လူအခွင့်အရေးကြီးညာဇာတ်မ်းပါစာတမ်းအရာလူတိုင်းဟာဥပဒေရှင်းပေါက်မှာတာဝန်ညီမျှအခွင့်အရေးရှိရမှာဖြစ်ပြီးအပြစ်မရှိကြောင်းကုကံပိုင်ခွင့်ရှိသလိုလွတ်လပ်ပြီးဗက်လိုက်မှုကင်းတဲ့တရားရုံးမှာအများပြည်သူကြားနာခွင့်ရှိပြီးမျှတတဲ့တရားစီရင်ခွင့်ရှိရမှာဖြစ်တယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကဆက်လက်ပြောဆိုခဲ့ပါတယ်။တည်ရန်ချမှတ်ခြင်းဟာလူတူတယောက်ရဲ့အသက်ရှင်ခွင့်ကိုလေးစားအတိမတ်ပြုရမရောက်ကြောင်းနဲ့ဖျက်သိမ်းဖို့လိုအပ်သလို လူကုံတိတ်ခါနဲ့လူအခွင့်အရေးတွေမြင့်တင်ဖို့လိုအပ်တယ်လို့လည်းအတွင်းရေးမှူးချုပ်ကပြောဆိုခဲ့ကြောင်းပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူချရက်ကပြောဆိုခဲ့ပါတယ်။လူအခွင့်အရေးစောင့်ကြည့်အဖွဲ့ကြီးဖြစ်တဲ့ Human Rights Watch HRW ကတော့စစ်ကောင်စီကတေတံကိုအကောင့်အထည်ဖော်ခဲ့ရင်မြန်မာပြည်သူတွေအကြီးအကျယ်စိတ်ဆိုးဒေါသထွက်ကြလိမ့်မယ်လို့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောဆိုပါတယ
် Two very prominent democracy activists are executed. It will cause a huge wave of anger in Myanmar.
ဒီလိုထင်ရှားပြီးအရေးပါတဲ့ဒီမိုကရေစီလှုပ်ရှားသူနှစ်ဦးကိုတည်တံစီရင်ခဲ့ရင်မြန်မာပြည်သူတွေအကြီးအကျယ်စိတ်ဆိုးဒေါသထွက်ကြမှာပါ။တကဘာလုံးကလည်းမြန်မာအာဏာသိမ်းစစ်ကောင်စီကိုအကြီးအကျယ်ဝေဖန်ရှုံးချကြမှာပါ။မြန်မာပြည်အကြောင်းဟာကမ္ဘာသတင်းမီဒီယာတွေမှာမျက်နှာပုံသတင်းပြန်ဖြစ်သွားမှာပါ။ဘာဖြစ်လို့လဲဆိုတော့နိုင်ငံရေးလှုပ်ရှားသူကိုတည်တံစီရင်နေဆိုတာအလွန်ဆိုးရွားပြီးလက်ခံနိုင်စရာမရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်
။ဒီအခြေအနေဟာမြန်မာစစ်တပ်အနေနဲ့ကြံရမရဖြစ်နေတာကိုဖော်ပြနေပြီးသူတို့ကိုစန့်ကျင်တိုက်ခိုက်နေတာတွေရပ်ဖို့ပြည်သူတွေကိုဖိအားပေးနေတာဖြစ်တယ်လို့လဲ Phil Robertson ကပြောဆိုခဲ့ပါတယ်။လက်ရှိအာဏာသိမ်းစစ်ကောင်စီရဲ့တရားမျှတမှုမရှိတဲ့စစ်ခုံရုံးကနေတည်တံချမှတ်ခဲ့တာဖြစ်တဲ့အတွက်တရားမျှတမှုမရှိဘူးလို့လူအခွင့်ရေးရှိနေဦးမင်းလွင်ဦးကတော့သုံးသပ်ပြောဆိုပါတယ်
။တရားမျှတမှုမရှိဘူးလို့ပထမဆုံးကျွန်တော်ပြောချင်တယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်စစ်ခုံရုံးမှာစစ်ဆေးကြားနာတဲ့ချိန်တုန်းကဥပဒေနဲ့ညီခုခံချေပါခွင့်ဆုံးရှုံးခဲ့တာဖြစ်တဲ့။နောက်ပြီးတော့တခါကျွန်တော်တို့ဒီဒီရန်ချမှတ်ခံပြီးလို့ရှိရင်တရားရုံးအစဉ်အဆက်ကိုအယူခံတက်တဲ့အခါမှာလည်းရှင်းနေတဲ့တိုင်ပင်ပြီးတော့စီမံဆောင်ရွက်ခွင့်တွေမရဘဲနဲ့ဆုံးရှုံးရတဲ့အခြေအနေမျိုးဖြစ်တယ်။နောက်ဆုံးတရားရုံးချုပ်အထိအယူခံတက်တဲ့ကိစ္စမှာတော့မှရှင်းနေတဲ့တိုင်ပင်ပြီးတော့အယူခံတက်ခွင့်မရတဲ့ဥစ္စာဖြစ်တဲ့အတွက်ဒီခုလိုမျိုးဒီရန်ချမှတ်ခြင်းဟာတရားမျှတမှုမရှိဘူးလို့ပဲကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာနိုင်ငံရေးအရာတည်တံပေးတာကိုနောက်ဆုံးတွေ့ရတာကတော့1986ခုနှစ်တုန်းကចောင်းသားကောင်းဆောင်စလိုင်းတင်မောင်ဦးနဲ့1988ခုနှစ်မှာပိုကြီးအောင်ကျော်မြင့်တို့ဖြစ်ပါတယ်။နောက်ပိုင်းမှာတော့နိုင်ငံရေးအရာတည်တံအပြစ်ပေးခံရသူတွေဟာနှစ်ရှိထောင်တန်းတွေသာကြားခံရလေ့ရှိပါတယ်။လူ့အခွင့်အရေးရှိနေတူဖြစ်တဲ့ဦးမင်းလွင်ဦးကတော့မြန်မာနိုင်ငံမှာတည်တံအပြစ်ပေးတဲ့တရားရေးလုပ်ငန်းတွေဟာအခုလိုမြန်မြန်ဆန်ဆန်လုပ်လို့မရှိဘူးလို့ပြောဆိုပါတယ်။
ကျွန်တော်တို့တာမအပြင်ဆိုလို့ရှိရင်ဒီတည်ရန်တည်ပြုဖို့အတွက်ကိုတရားရုံးအစဉ်အဆက်အယူခံတက်နေတဲ့ကာလကအနည်းဆုံး 3-5 နှစ်ကြာပါလိမ့်အဲ့ဒီတရားရုံးအစဉ်အဆက်အယူခံပြီးသွားပြီးနောက်တစ်ခါနိုင်ငံတော်အကြီးအကဲတွေစီကိုသနာခံစာတင်တဲ့အစဉ်ဆိုလို့ရှိရင်လည်းအနည်းဆုံး 4-5 နှစ်တော့ကြာတယ်အခုလိုလျင်မြိုင်ကြီးနဲ့ဖြစ်သွားတယ်ဆိုတာမျိုးကတော့ကျွန်တော်တို့ရဇဝယ်မှာလည်းတစ်ခါမကြဘူးတဲ့အခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်ပြောချင်တယ်။ညာနေနေတယ်ဆိုတာဒီစစ်ကောင်စီရဲ့လက်ထဲမှာပဲရှိတဲ့အခြေအနေမျိုးဖြစ်တဲ့အတွက်အလွန်ကြာစိုးရင်ကြာအခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်တော့မြင်ပါတယ်
။နိုင်ငံတကာလူငယ်ချက်သာခွင့်အဖွဲ့ Amnesty International ကထုတ်ပြန်ထားတဲ့2021ခုနှစ်ကမ္ဘာတဝန်းသေတံပေးမှုလေးလာဆောင်ကြည့်တဲ့အစီရင်ခံစာထဲမှာတော့လက်ရှိမြန်မာပြည်တွင်းမှာစစ်ခုံရုံးတွေကနေသေတံချမှတ်ခံထားရသူ90နိဗာအထိရှိတာကြောင့်ဒါဟာအရင်နှစ်တွေကထက်80နိဗာမြင့်တက်လာပြီးစစ်အာဏာသိမ်းမှုအောက်ကမြန်မာနိုင်ငံအတွင်းတည်တံအပြစ်ချမှတ်ခံရတဲ့နှုန်းဟာစိုးရိမ်ပွဲမြင့်တက်လာနေတယ်လို့ထောက်ပြထားပါတယ်
။ကိုစောမိုးကျော်မြန်မြန်တင်ပြသွားတာပါရှင်။သောသားရှင်တွေအခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့စနေနေ့မနက်ပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။
ယူကရိန်းမှာရဲသားပြည်သူတွေစစ်ပွဲကြားညံ့မိမှာဆိုလို့ကာဝယ်ပေးတဲ့အနေနဲ့ရုရှားကမတိုက်ဘဲထိန်းခဲ့တယ်ဆိုပြီးတော့ကာဝယ်ရေးဝန်ကြီးဆာဂေ ရှိုက်ဂူကပြောပါတယ်။သူကဟုတ်ပါတယ်။အဲ့ဒါဟာထိုးစစ်အရှိန်ကိုနှေးသွားစေပါတယ်။ဒါမဲ့ဒါကရဲသားထိခိုက်မှုနဲ့အောင်တမင်ကိုလုပေးတာပါလို့ပြောပါတယ်။ဒါအထင်မြင်မှားအောင်လုပ်တာပါ။ရဲသားတွေရှိတဲ့နေရာတွေအခြေခံအဆောက်အုံတွေကိုပိတ်မှတ်ထားတယ်ဆိုတဲ့အထောက်အထားတွေအများကြီးပါ။ဒီချိန်ထဲမှာပဲယူကရိန်းကပြင်းပြင်းထန်ထန်ခုခံတာနဲ့ရုရှားတပ်တွေနဲ့ထိခိုက်မှုများတာကြောင့်ရုရှားကသူ့ရည်ရွယ်ချက်တွေနဲ့စစ်ရေးတွေကိုပြန်လျှော့ချရပါတယ်။ရုရှားဘက်ကတင်းကျုံပစ်ခတ်တိုက်ခိုက်မှုကြောင့်ရဲသားတွေတေဆုံးစေယုံတွေကျောင်းတွေနေအိမ်တွေပြက်ကုန်ရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဘူချာမျိုးကတပ်ဖြတ်မှုတွေမယ်ရီယူပေါ်ပြဇက်ရုံကိုဘုံချလို့လူရာချီတေဆုံးရတာဒ ိုက်ခန်းတွေရိတ်ခါတန်းစီတဲ့သူတွေကိုဒုံးကျင်တဲ့ပြစ်တာတွေကပြည်သူတွေရဲ့အသက်ကိုလုံးဝဂရုမထားဘူးဆိုတာတွေ့ရပါတယ်။ရုရှားရဲ့ထိုးစစ်တွေကထောက်ပို့လမ်းကြောင်းမကောင်းလို့နှေးသွားတာမျိုးပဲလို့အစိုးရအကဲခတ်တွေကပြောပါတယ်။ KF နဲ့ Kharkiv မြို့တွေလိုမျိုးအဓိကမြို့ကြီးတွေတစ်ဝိုက်ကနေယူကရိန်းတွေတိုက်ထုတ်လိုက်ပြီးတဲ့နောက်ရုရှားတပ်တွေအရှေ့ပိုင်းမှာဝိုင်းတိုက်နေကြပြီးတော့တိုက်ပွဲတွေပြင်းထန်နေတာပါ။ရုရှားဘက်ကစစ်ရှင် shot ချလိုက်တာဟုတ်ပါရဲ့။ဒါမဲ့အရတားပြည်သူတွေလုံးလုံးရေးအတွက်ဆိုတော့မဟုတ်ပါဘူးရှင
်။ VOA မြန်မာပိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။လောင်စာစီစီဓာတ်မြေဩဇာစီတွေကတရရိတ်တက်လာတဲ့အတွက်အခုနှစ်မိုးရာသီမှာစပားဆိုင်ဖို့အတော်လေးစဉ်းစားခဲ့ရတယ်လို့ ARD တိုင်းနဲ့ဘကိုးတိုင်းကလယ်သမားတွေကပြောကြပါတယ်။ရှမ်းပြည်နယ်ကတချို့တောင်သူတွေဆိုရင်ဓာတ်မြေဩဇာကိုမဝယ်နိုင်ကြတော့တဲ့အတွက်စိုက်အေကကိုတပွဲလောက်ရှော့ချလိုက်ရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုခင်မောင်စိုးမင်းကပြောပြထားပါတ
ယ်။မြမပြည်တွင်းမှာဓာတ်စီတလီတာကိုကြက်2000ကျော်၊တက္ကသိုလ်ကိုကြက်13000ကျော်လောက်ပေးဝယ်နေရချိန်ဓာတ်မြေဩဇာဈေးနှုန်းတွေကလည်းတစ်နှစ်အတွင်းမှာထက်ဝက်ကျော်တက်လာတဲ့အတွက်အခုနှစ်မိုးရာသီမှာစပားဆိုင်ဖို့အတော်လေးခက်ခဲနေကြောင်းဘကိုးတိုင်းကလယ်သမားတဦးက VOA ကိုပြောပါတယ်။
သူစက်ကြီးစီစီပူတက်စီပေါင်းတက်စီအဲ့ဒါအစားအခက်ခဲဖြစ်နေရတယ်အခုကျွန်တော်တို့ဒီကဲကျွန်တော်တို့နေမှာဆိုလို့ရှိရင်အခုလေလမားကဟိုဒီခြုံရဲ့ရေအတွက်အခုဒီကအခုဒီကတင်နေရတာပေါ့တင်ရတော့ရေနံစီဒီဒီနံစီတက်တာနဲ့ဆိုရင်တော့လေလမားအတော်ဟိုခြူစားပေါင်းကြီးရတာအဲ့ဒါဒီအခုလက်ရှိဝယ်လို့ရနေပြီတမစီစီလေးနဲ့ဒီလိုအဲ့ဒါလေးနဲ့ဆက်လုပ်နေတာတွေ့ရတယ်
အရင်လိုကျွဲနွားတွေကိုမသုံးနိုင်တော့တဲ့အတွက်အရာရာကိုငွေနဲ့ရင်းနှီးနေရတယ်လို့လယ်သမားတွေကပြောပါတယ်။လမ်းမြေ10ဧကအောက်ရှိတဲ့လယ်သမားတွေဆိုရင်သူတို့လယ်တွေကိုရောင်းစားကုန်ကြပြီလို့မြန်မာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားများအဖွဲ့ချုပ် ARD တိုင်းတာဝန်ခံဦးဆွေငိမ့်က VOE ကိုပြောပါတယ
်။ဆက်နေပဲပုံရဲဆက်ဆိုတာလိုင်းဝင်နေတာမဟုတ်လေ။ဆက်ခံပြီးထော်ရတာအဲဒီပုံရဲလိုက်ကြတာပြန်ပြီးတော့ဘာကိုကျက်တဲ့ဆိုင်တွေပေါင်းသက်စီရေးချက်ပေါင်းသက်စီဒီအနေမြေဩဇာကြီးပက်တယ်ဆိုဆက်ဆံအားကိုးတဲ့ဆိုင်ကြီးစနစ်ဖြစ်တယ်ဆက်ဆံမရှိရင်စရင်ပြအဲ့လိုငွေကြီးရှာပြီးတော့လောက်တာဝင်တော့ဆုံးကြအဲ့ဒီတွေကရောင်းစားဖြစ်ပြီးရောက်တာဝင်အဲ့လိုမှကလည်းလုံးလက်စားဘွားရောက်သွားတာလေအဲ့ကအောက်လေမဆိုရင်ဒီမှာခဏနေနေလေးကြည့်တော့လေမွေးရင်းနေကြတယ်ခဲ့ပဲရောက်ကုန်တော့အဲ့လို
ဘွားဖြစ်သွား။ဓာတ်မြေဩဇာတိတ်ကိုကြက်တသိန်းကတ်လာတဲ့အတွက်လယ်သမားအများစုကဝယ်မသုံးနိုင်ကြပါဘူး။ဓာတ်မြေဩဇာရောင်းအားကအခု2022မှာထက်ဝက်ကျော်လောက်ကျသွားတယ်လို့ဓာတ်မြေဩဇာတင်သွင်းတဲ့လုပ်ငန်းရှင်ဒေါ်ဆန်းဆန်းအေးက VOE ကိုပြောပါတယ်။ရှမ်းပြည်ဘက်ကတောင်သူတွေဆိုရင်သူတို့ရဲ့စိုက်အေးကထက်ဝက်ကျော်လောက်ကိုရှော့ဆိုင်လာကြတယ်လို့လည်းသူကပြောပါတယ်။ကျွန်တ
ော်တို့မိသားစုရောင်းအားမကောင်းဘူးကြလား။တုံးပုံနဲ့ပုံတော့ကျွန်တော်တို့ကမရောင်းရတော့ဒီတော့2000ရောင်းနေပြိတ္တနဲ့ပတ်သက်တဲ့အိမ်က2000မှာပေါင်းရတဲ့ပြိတ္တနဲ့ကအခုက4000ကျော်သွားပြီ။ကျွန်တော်ပုံနေရလေဟိုစီကုန်တဲ့ဆက်သေးတယ်လို့ခရိုမီလေးကသူကခရိုရှိနေပါလေ။ကျွန်တော်တို့ကကွန်ပဏီဆွဲလဲမဟုတ်ဘူးကွန်ပဏီကောင်းများစွာတော့ဟိုပောက်သေးနဲ့ကိုယ်ဝဲသေးနဲ့ဝဲသေးရဒီနေရာလေးကဒီသေးရှိတယ်။အဲ့ဒါမှလည်းလမ်းကြီးကလည်းလောက်ရှိတယ်။အဲ့တော့ဒီမှာအနည်းငယ်နဲ့ကျွန်တော်မျိုးလေးကိုပို့ဆိုးလေးတယ်။ဒါနဲ့လည်းမအဲ့4000ကျော်နေနိုင်အဲ့ကိုလုံးဖြစ်ပြီးလို့ရှိရင်သူ့ရဲ့ဖြစ်ပါတဲ့ပစ္စည်းကအင်းကြီးရမလားအဲ့လိုမျိုးတွေနဲ့သူကရှော့ဆိုင်လိုက်တာတော့ပုံမှန်ပုံမှန်ရှော့ဆိုင်ကြတာနောက်မျိုးဆိုလို့ရှိရင်အုံးကလေးကလေးသေးတယ်ကတော့မတွေ့ရင်တောင်းမလို့သမားတွေကမဆိုင်နိုင်တော့ဘူးအဲ့လိုမျိုးလေ
းတကယ်တော့ဓာတ်မြေဩဇာတအေးရဲ့တန်ဖိုးကနေဇက်ကသွင်းမယ်ဆိုရင်ဘယ်လောက်မှမရှိပေမဲ့ပင်လယ်ရေချောင်းကနေတင်သွင်းနေရတဲ့အတွက်အမေရိကန်ဒေါ်လာငွေရှားပါတဲ့အခုအချိန်ကမှပြည်တွင်းကိုရောက်လာဖို့အတော်ခက်ခဲတယ်လို့သူကပြောပါတယ်စိတ်ကန်းကိုရောက်လာတဲ့ဓာတ်မြေဩဇာအိတ်တွေကိုလည်းအခုအချိန်ထိကုန်တယ်တွေကမယူနိုင်ကြသေးဘူးလို့သူကပြောပါတယ်
။ဒီလေရေချောင်းမှာတော့ဒီပေါ်တော့လာထည့်ခဲ့တာမဝင်နိုင်သေးဘူး။ဒီအိတ်ခုအိတ်ဘုတ်တပိုင်းဆိုရင်ကျောင်းပြနေတာ။အိတ်ဘုတ်ကခုစပတ်ဆက်တဲ့ရတော့တယ်။တရားပိုင်းလေ။အပြောက်ကြီးပြောတယ်မရဘူးလေ။အဲ့တော့ကျမတို့ဒီအိတ်တပိုင်းတိမမရန်စက်ကအများကြီးနဲ့ငွေရသေးတာ။ဒါတော့တစ်နေ့ချင်းပြောတာအိတ်ခုလာရတယ်။ဒီမှာပြစ်ကောင်ရမယ်။ဟန်ပန်းကြော်ရမယ်ပေါ့နော်။ဒါကအဲ့လိုလုပ်ကြမယ်အဲ့တော့ဒီကကနေဒီကနာကိမယ်ဆိုလို့ရှိရင်ချိန်လုံးတက်တာလည်းဒီ transport project ပေါ့ transport တက်တာလည်းအဲ့ဒါလည်းပြင်ရမယ်မရဘူးဒါပေမဲ့ဒီဒီနည်းရမယ်လေက
လေသမားအများစုအသုံးများတဲ့ဓာတ်မြေဩဇာအိတ်တွေကတအိတ်ကိုကြက်တသိန်းဝန်းကျင်ရှိပါတယ်ကိုပိယောဂါမတိုင်ခင်ကပလဲဓာတ်မြေဩဇာတအိတ်ကိုကြက်2000ကျော်ပဲရှိခဲ့တာပါ အခု2022ခုနှစ်အတွက်တနိုင်ငံလုံးကလယ်သမားတွေကိုစိုက်ပျိုးစီချင်းငွေထုတ်ပေးမယ်လို့မြမလေယာဖွံ့ဖြိုးရေးဘဏ်ကမေလလယ်လောက်မှာကြေညာခဲ့ပြီးမယ်လယ်သမားအများစုကမနစ်ကကြွေးကြံတွေရှိနေသေးတဲ့အတွက်ချင်းငွေအတွက်ကိုမယူနိုင်ကြပါဘူးအပြင်ကနေလည်းအရင်လိုချင်းငွေရဖို့မလွယ်တော့ဘူးလို့လယ်သမားတွေကပြောပါတယ်အခုဇွန်လအစမှာစပားဈေးကတင်းတရာကိုကျပ်7သိန်းလောက်အထိဈေးတက်လာပြီမဲ့လယ်သမားတွေကဒီမတိုင်ခင်ကထုတ်ရောင်းထားပြီးဖြစ်လို့ဈေးကောင်းချိန်ကိုသူတို့မှတ်မိလိုက်တော့ပါဘူးစပားတေကကိုကုန်ကျစရိတ်ကကျပ်4သိန်းဝန်းကျင်လောက်ရှိပါတယ်တေကကိုပြန်မြစပားတင်း60ထွက်တယ်ဆိုရင်လာမယ့်နှစ်စပားပေါ်ချိန်စပားဈေးမကောင်းဘူးဆိုပါကတေကကိုကျပ်5000လောက်ပဲအမြတ်ကျန်နိုင်မယ်လို့လယ်သမားတွေကပြောဆိုနေကြပါတယ်ခင်ဗျာ
ကုန်စင်နှုံးတွေကြီးနေတဲ့အတွက်မြန်မာပြည်ထက်ကအလဲသမားတွေကျင်းဆိုင်နေရတဲ့အချက်တွေကြောင့်ရန်ကုန်ကပြပေါ်တဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းကတင်ပြသွားတာပါ။တောတာရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးကဏ္ဍဘလော့ဂါတွေပြောသမျှမြန်မာအရေးသုံးသပ်ချက်အင်္ဂလိပ်စာသင်ခန်းစာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုညသတင်းပတ်စင်ကဏ္ဍတွေနဲ့သူမြန်မာနဲ့နိုင်ငံတကာကသတင်းတွေကိုတော့ VOA ရဲ့အင်တာနက်ဆာမင်နာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ဆက်ရအောင်ပါ။ထိုင်းနိုင်ငံဆုံခလာပြည်နယ်ဟတ်ရိုင်မြို့နယ်မှာကျွန်းလာတရက်ကထိုင်းနိုင်ငံသားလျှက်စစ်ဝန်ထမ်းတအုပ်ကိုတပ်ပြီးတော့မြင်းမြို့အလောင်းဖျောက်ခံထားတဲ့အမှုနဲ့ပတ်သက်လို့တရားမဝင်နေဆက်ဖျက်ကျော်ဝင်ရောက်လာတဲ့မြန်မာရွှေ့ပြောင်းအလုပ်သမား190ကျော်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးစစ်ဆေးနေတယ်လို့ရွှေ့ပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ကပြောပါတယ်။ဒီသတင်းကိုတော့ထိုင်းကနေမအေးအေးမကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံဆုံခလာပြည်နယ်ဟတ်ရိုင်မြို့နယ်တဲကဘတ်ဖလူးနဲ့ထုံးလုံနယ်စပ်မှာထိုင်းနိုင်ငံသားတဦးတပ်ဖြတ်ခံရပြီးအလောင်းဖြတ်ဖြတ်ခံရတဲ့ဖြစ်စဉ်ကြောင့်ထိုင်းအနာပိုင်တွေကတန်တရားရှိသူတွေကိုလိုက်လံရှာဖွေဖမ်းဆီးရမှာတောအုပ်ထဲမှာမလေးရှားနိုင်ငံကိုခိုးဝင်မှုစောင့်နေကြတဲ့မြန်မာနိုင်ငံသားတရားကျော်ကိုဖမ်းမိခဲ့တာပါအခုဆိုရင်လူတက်မှုဖြစ်စဉ်ကြောင့်အနီးတဝိုက်တောအုပ်တွေထဲမှာဖမ်းမိတဲ့မြန်မာလူသမား190ကျော်လောက်ကိုဖမ်းဆီးစစ်ဆေးတာတွေလုပ်နေတယ်လို့လည်းဆုံခလာပြည်နယ်ဟတ်ရိုင်မြို့ကရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့တာဝန်ခံဥပကြီးကအခုလိုပြောပါတယ်
ဒီစက်ခံထိတဲ့ဆိုင်လူမျိုးတရားရဲ့အလောင်းကိုတွေ့ရှိတာအဲ့မဝေးဖို့ဒီတိုးတခြားလုံးမယ်တိုးတခြားလုံးကနေပြီးတော့ကျွန်တော်တို့တိုးအောက်တွေတော်တော်များတဲ့အခါကျွန်တော်တို့ဒီမလေးရှားကိုသွားကြတဲ့မြန်မာချွေပြောင်းတော်တော်များများကအဲ့တို့မှာပဲထားကြတဲ့လူတွေကအဖန်စီလေးရှိတယ်တန်လေးလူတွေကအဲ့မှာပဲထားကြတယ်ဆိုဒီဆိုင်တွေတချို့ကအဲ့မှာသွားပြီးတော့အမေတန်လူရက်တာပေါ့ဗျာပတ်စံပါရပတ်စံလူတွေဖုံးပါရဖုံးပါလူတွေကျွန်တော်ချွေငွေရေနာပါလို့ရှိရင်အကုန်လုံးကိုလူပြီးတဲ့အပြင်ကိုဆိုလို့ရှိရင်အဲ့လိုလူရတဲ့အပြင်မကားဘူးမတင်းမှုတွေဖြစ်လာတဲ့နောက်ပိုင်းမှာဒီလူပတ်မှုတွေဖြစ်ကြတာလို့အဲ့လိုသတန်းတွေရရှိထားတယ်မဟုတ်ကဲ့ဒါပေမဲ့မိသူမျိုးဝတ်တဲ့ဆိုတာကတော့အတိအကျတော့မသိရဘူးပေါ့နော်အဲ့မှာအဲ့ဒါကြောင့်မင်းကဖမ်းတာအကုန်လုံးဒရေတိမကုန်နေပြီးတော့တရားနဲ့ခဏချင်းနဲ့ခဏရောက်အေးတိုးထဲမှာမိလာပေါ့ဗျာအဲ့လိုအနေထားတယ်အခုကလူပတ်မှုနဲ့တရားဖို့တန်တရားရှိတဲ့ကျွန်တော်တို့ဒီအဲ့မှာတရားခံနေရောအကုန်လုံးကိုဒီတရားမဝင်အလုပ်သမားတွေရောသူတို့ကရှုံပြီးတော့လိုက်ရှာပြီးတော့ဖမ်းတာပေါ့မှာဟုတ်
အနာပိုင်းနေဟာဟိုင်ရိုင်မြို့နယ်တဲကဘန်ဘလူးဘန်ရိုင်ထုံးလုံစတဲ့ဒေသတွေကတောအုပ်တလျှောက်မှာမြန်မာရွှေပြောင်းလူသမားတွေကိုလိုက်လံဖမ်းဆီးခဲ့ပါတယ်။မြန်မာလူသမားတွေနေထိုင်နေတဲ့တောအုပ်တွေအနီးမှာတေဆုံးသူထိုင်းနိုင်ငံသားစီးသွားတဲ့စိုက်ကယ်နဲ့မြေမြုပ်ထားတဲ့အလောင်းကိုတွေ့ရှိခဲ့တာဖြစ်လို့အဲ့ဒီနေရာမှာပိုက်စိတ်တဲ့ရှာဖွေဖမ်းဆီးမှုတွေလုပ်နေတယ်လို့လည်းဥပကြီးကပြောပါတယ်
။ဒီလိုပဲဟိုရွှေပြောင်းအလုပ်သမားတွေတိုးထဲမှာရှိတာကိုသွားရှာရင်းနဲ့နေပြီးတော့အဲ့ဒီအဲ့ဒီမှာကျန်တဲ့ရဲသားပဲနေပြီးတော့ဒီတေတဲ့လူကအလုံးပြောင်းနေတာလေတေတေတဲ့လူကပြောင်းနေတော့အဲ့မှာနေပြီးတော့သွားဖမ်းရတယ်ပဲအဲ့မှာပထမဒီရေစမ်းနာမှာဆိုင်ကိုစတ်တွေ့တာပေါ့ဒီတေတဲ့သူရဲ့ဆိုင်ကိုတွေ့တာပြီးတဲ့ခါမှာအဲ့အနိနာမနာတဝိုက်မှာလိုက်ရှာတော့အဲ့တိုးထဲမှာပဲနေပြီးတော့အဲ့မှာအလုံးကိုမြှောက်ထားတာတွေ့ခဲ့တာပေါ့
ကျိုးတုပ်ပြီးပါဇက်ကိုပိတ်ဆို့ထားတဲ့အမျိုးသားတဦးရဲ့ရုပ်အလောင်းမြှောက်နှံထားတာကိုကောက်ခွေးတစ်ခုရဲ့ဘေးမှာတွေ့ရပြီးတဲ့နောက်မလေးရှားနိုင်ငံကိုသွားဖို့တောအုပ်တစ်ခုမှာပုံအောင်နေကြတဲ့မြန်မာရွှေပြောင်းလူသမား60ကိုစတင်ဖမ်းဆီးခဲ့တာပါအသက်ခံရသူဟာတိုက်ခိုက်ခံနိုင်ရတဲ့လက္ခဏာတွေတွေ့ရတယ်လို့လည်းထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဒီနောက်မှာတော့ဟတ်ရိုင်မြို့နယ်ဘန်ဘလူးကျေးရွာတွေကအိမ်ဒီမှာလူကုန်ကူးသူတွေကကားနဲ့လာခေါ်မှာကိုစောင့်နေကြတဲ့မြန်မာလူသမားတရားကျော်ကိုလည်းအစုလိုက်အပြုံလိုက်ဖမ်းမိခဲ့တာဖြစ်ပါတယ်။အခုအခါမှာတော့ဖမ်းဆီးခံရတဲ့မြန်မာတွေကိုစစ်ဆေးမင်းမျက်နှာတွေလုပ်နေတယ်လို့လည်းရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကပြောဆိုခဲ့ပါတယ်ရှင်
။ထိုင်းလူမျိုးတူတေဆုံမှုနဲ့ပတ်သက်ပြီးတော့မြန်မာလူမျိုး190ကျော်စစ်ဆေးခံရတဲ့အကြောင်းထိုင်းနိုင်ငံကနေမှအေးအေးမှသတင်းပေးပို့သွားတာပါရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့ သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်မနက်ပိုင်းအစီအစဉ်တွေကို line to meter 24 40 50နဲ့ line လမ်းမီတာ190ရောကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အမျိုးသမီးကဏ္ဍသုသဆုံးလေအမေရိကန်တခွေနဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးချင်ပါတယ်American စိတ်ပညာအသင်းကြီးကချင်းမြင့်တဲ့ဒီနှစ်2022ခုနှစ်အတွက်စိတ်ပညာရဲ့ဆိုင်ရာထူးချွန်ကျောင်းသားစုကို Vermont ပြည်နယ် Vermont တက္ကသိုလ်မှာပညာသင်ကြားနေတဲ့ဘွဲ့လွန်ကျောင်းသူမတ်ဖြူပန်နုခင်ကုန်ပြုချင်းမြင့်ခံပါရယ်ကုသရေးဆိုင်ရာစိတ်ပညာဘာသာရပ်မှာထူးချွန်ရုံနဲ့မကဘဲလူမှုအတိုင်းအဝိုင်းအတွင်းအကျိုးပြုလုပ်ငန်းတွေမှာရွရွချွန်ချွန်ပါဝင်ဆောင်ရွက်နေတဲ့ဘွဲ့လွန်ကျောင်းသူကျောင်းသားတွေကိုနှစ်စဉ်ကုန်ပြုချင်းမြင့်တဲ့တိစုကိုမြန်မာပြည်ပွားတယောက်ပထမဆုံးအကြိမ်ရရှိတာဖြစ်ပါရယ်မတ်ဖြူပန်နုခင်ကိုဆက်သွယ်မြင့်မြန်ပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူရွေးကတင်ပြထားပါရယ်
There's a path we must choose sometimes Gotta stand up and fight sometimes
အရင်ဆုံးကတော့ပြောချင်တာ congratulations ပါနော်အများကြီးပဲဂုဏ်ယူပါတယ်ဒီ American ဒီစိတ်ပညာရဲ့ဆိုင်ရာ American အသင်းကြီးကနေပြီးတော့မှ2022ခုနှစ်အတွက်ပေးအပ်တဲ့ထူးချွန်ဆုပေါ့နော်ဆိုတော့ဒီဆုကိုရတဲ့အတွက်အထူးကိုပဲဂုဏ်ယူပါတယ်ဒါမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဒါမြန်မာပြည်သူပြည်သားတွေတည်းကမှပထမဆုံးရတယ်လို့ထင်ပါတယ်အဲ့တော့ဘယ်လိုများခံစားရလဲအရင်ဆုံးပြပြပေးပါဦ
းဟုတ်ကဲ့အမကျေးဇူးအများကြီးတင်ပါတယ်ကျွန်မရဲ့ဒီစုကပေါ့နော်မြန်မာပြည်နဲ့ပတ်သက်တဲ့စိတ်ကြမ်းမရေးဆိုင်ရာကျွန်မရဲ့ဝင်သုံးဆောင်မှုတွေနဲ့သူတည်တနာနဲ့ပတ်သက်ပြီးရောပေါ့နော်အသိမဲ့ပြူပြီးရောပေးရခြင်းခံရဖြစ်တဲ့အတွက်ပို့ပြီးရောအမတ်တရဖြစ်ပြီးရောဝန်တာကုန်ရပါတယ်ကျွန်မတို့ရဲ့အတက္ကသိုလ်ကပေါ့နော် University of Vermont ဘာမောက်ခိုင်ရအာကျွန်မတို့မြန်မာပြည်မှာခက်ခဲလွန်းနေရစိတ်တမ်းမရပိုင်းဆိုင်ရပေါ့နော်ခက်ခဲတွေကိုကျွန်မလေ့လာနေရအာပြည်သူရဲ့စိတ်ကြမ်းမရပိုင်းဆိုင်ရလုပ်ငန်းတွေကိုလှုပ်ဆောင်နေရဦးတို့ကဒါကို UV ချက်ပြီးရောပေါ့နော်အသိမဲ့ပြူအနေနဲ့အမီစင်းသွင်းရင်းနဲ့အာဒီလို American အစိတ်ပညာအသိဖြစ်တဲ့ APA ပေါ့နော်ဆိုတော့ကျွန်မဒီနေ့ရရှိခဲ့တာပါဟုတ်ကဲ့
ဆိုတော့ကျမတို့တည်တလို့ဆိုရင်ဒီစုကဒါပညာရပ်ပိုင်းဆိုင်ရာထူးချွန်ရုံနဲ့မကဘဲနဲ့ဒါလူမှုအသိုင်းအဝိုင်းတွေမှာတော့ရွရွချွန်ချွန်နဲ့ပါဝင်တဲ့သူတွေကိုပေးတာလို့လည်းသိရပါတယ်အဲ့ဒီထွက်လည်းပို့ပြီးတော့ဂုဏ်ယူဆရာဖြစ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့အမကျေးဇူးတင်ပါတယ်အထူးသဖြင့်ကျမပေါ့နော်ဒီစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြည်တွင်းပြည်ပမာရှိရဲ့နော်မြန်မာပြည်ရဲ့စိတ်ပညာရှင်တွေနဲ့ပူးပေါင်းပြီးတော့ကျမတို့အားလုံးတက်တက်ကြွကြွပေါ့နော်စိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုဟိုစူးစမ်းဆောင်ရွက်ကြရဲပညာပေးပေါ့နော်အဲ training တွေပေးကြရဲဒီ AI နဲ့ပတ်သက်ပြီးတော့လည်းသိမှတ်ပြုရတခုပေါ့နော်နောက်တစ်ခုကကြတော့ကျမရဲ့သူတည်တနာကျန်ကအထူးသဖြင့်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျမတို့နိုင်ငံရေးအကြံဖတ်ထိခိုက်ခံစားခဲ့ရတဲ့သူတွေပေါ့နော်ကျမမြန်မာပြည်သူတွေရဲ့စိတ်ကြမ်းမအခြေအနေတွေကိုကျမရေးသားတင်ပြဖို့ကုထုံးနေတော့လည်းပေါ့နော်စူးစမ်းပြီးတော့တင်ပြရတဲ့အခါမှာပေါ့နော်ဒီလိုအခြေအနေမျိုးမှာအထူးသဖြင့် APA လိုမျိုးအသိဉာဏ်အသိမှတ်ပြုခံရတာပို့ပြီးတော့ပေါ့နော်ရေရှည်အတွက်လည်းကျွန်မတို့အကျိုးမြတ်တွေအများကြီးရှိမယ်လို့ကျွန်မမျှော်လင့်ပြပါရမှာဟုတ
်ဒီလိုစုမျိုးပေါ့နော်ရလိုက်တဲ့အတွက်ကြောင့်မလို့ကိုယ့်အတွက်ကောလက်ရှိကိုယ့်ရဲ့သင်ကြားမှုပိုင်းမဲ့ဖြစ်ဖြစ်အနာကိုလှုပ်ဆောင်နေတဲ့လုပ်ငန်းတွေအတွက်ပေါ့ဘယ်လောက်ထိအထောက်အပံ့အကျိုးပြုမယ်လို့ထင်လဲ
ဟုတ်မိုင်ခုလေကျမတို့စိတ်ပညာနယ်ပယ်မှာပေါ့နော်အကြီးမားဆုံးစိန်ခေါ်မှုတစ်ခုကလေကျမတို့ရင်ဆိုင်နေရတာနိုင်ငံတကာမှာနိုင်ငံရေးအကြံဖတ်မှုတွေပို့ပို့ပြီးတော့များပြားလာနေအများပေါ့နော်ဟောကျမတို့ပြောလို့ဆိုရင်ဒုတိယကမ္ဘာစစ်ပြီးခဲ့တဲ့ကဒီနိုင်ငံရေးအကြံဖတ်မှုတွေကြောင့်နေရစွန့်ခွာလာတဲ့ဒုက္ခတွေကအာမကြုံဘူးလောက်ချိန်ထိုးမြင့်တင်နေပေါ့နော်ကျမမြန်မာပြည်မှာဆိုလည်းဒီလိုပဲအဲ့လိုအခြေအနေမျိုးမှာအာကျမတို့စိတ်ပညာအတိုင်းဝိုင်းထဲမှာစဉ်းစားမယ်ဆိုလို့ရှိရင်ပေါ့နော်ခေတ်ဆက်ဆက်ကအသုံးပြုခဲ့ထိရောက်တယ်လို့သတိပြထားတဲ့စိတ်ကူထုံတွေကကျမတို့မြန်မာပြည်လိုနေရာတိုင်းမှာလက်တွေ့ကြကြအသုံးချလို့မဖြစ်နိုင်လို့ဖြစ်နေမှာအဲ့လိုကလာကြမှာပေါ့နော်ဒီဒီမလုံးနဲ့ပြည်သူတွေစိတ်ဒဏ်ရာတွေကိုဟိုပညာရှင်ရုံးဝန်ဆောင်မှုကိုနေပါနေကျမတို့လိုနိုင်ငံမျိုးမှာပေါ့နော်ဘလို့ထိထိရရအပြေရှားကြမလဲဆိုသူတည်တနာရဲ့အများကြီးလိုအပ်လာရဲ့လိုအပ်လာတဲ့အခါမှာပေါ့နော်ကျမတို့ပညာရှင်တွေရဲ့ကုသမှုဝန်ဆောင်မှုတွေမကဘဲပြည်သူတဦးကျွင်းစီရဲ့ပေါ့နော်ကြံ့ကြံ့ခံနိုင်စိတ်ကိုဘလို့တည်ဆောက်ကြရ ြမလဲ။နောက်ပြီးသူစိတ်ကြမ်းမိုင်းနဲ့ပတ်သက်ပြီးအားလုံးကပေါ့နော်ဘယ်လိုတယောက်ချင်းစီတိဆောက်ပြီးတော့ကြံ့ကြံ့ခံနေတဲ့သူပေါ့အဖွဲ့စီတိဆောက်မလဲဆိုတာတွေကိုကျွန်မကဖြေရှာဖို့ဟိုပေါ့နော်ကျွန်မပူပေါင်းပြီးတော့ပြည်တွင်းမှာရှိနေပညာရှင်တွေလည်းစဉ်းစားရဲဒီသူတည်နာကိုလည်းလှုပ်ဆောင်မိနေတာပေါ့နော်။ဒီဒါဒီလိုကာလမျိုးမှာဒီ ABS ကိုရရှိခြင်းအပြင်ပေါ့နော်ကျွန်မတို့ဒီနေပယ်အတွင်းမှာနိုင်ငံတကာမှာရှိနေတဲ့စိတ်တန်ရာတွေကိုကုစားရအထူးပြုရပေါ့နော်ပညာရှင်တွေကိုကျွန်မကကျောင်းသူတရားဘဝကလေးကပုံမူပြီးကွန်ရက်ချိတ်ဆက်မိရပေါ့နော်သူတို့နဲ့ချိတ်ဆက်မိပြီးတော့ဒီမြန်မာပြည်အတွက်ရေရှည်လှုပ်ချင်နေတဲ့အဲကျွန်မတို့ရဲ့စီမံကိန်းတွေကျွန်မရဲ့အတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မယ်လို့လည်းကျွန်မတို့မျှော်လင့်ထားပါတယ်မိုင်ဟုတ်ကဲ့
ကျွန်မတို့နားလည်သလောက်ပေါ့နော်ဒီစိတ်ပညာရဲ့အแทမှာကုသမှုပိုင်းဆိုင်ရာဒီစိတ်ပညာရဲ့ပေါ့နော် clinical psychology ကိုလေ့လာတဲ့သူကအင်မတန်ကိုရှားပါပါတယ်ဒီထဲမှာမှဒါမပန်းမှုကလည်းဒီဘာသာရက်ကိုလေ့လာတယ်လို့နားလည်ထားတယ်ဆိုတော့ဒါကိုဘာကြောင့်များစိတ်ဝင်စားလေ့လာဖြစ်တာလဲဆိုတော့ကိုလည်းပြောပြပေးစေချင်ပါတယ
်ဟုတ်အမရေအမပြောအမြန်မှန်ပါရဲ့ဒီလိုပေါ့နော်တိုးတက်တဲ့ American ပြည်အောင်စုမှာတောင်မှလေစိတ်ပညာရှင်တွေထဲမှာရှင်ချင်းဒီကုသရေးဘက်ကိုအထူးပြုရဲကျွန်မရဲ့ clinical psychologist တွေကရှားပါပါတယ်အဲ့ဒါဘာလို့လဲဆိုတော့ပေါ့နော်ဒီပညာရဲ့မှာကျွန်တော်တို့အထူးပြုဖို့အတွက်လေ6နှစ်ကနေ10နှစ်အတွက်အချင်းယူပြီးတော့ကျွန်မရဲ့ကုသရေးဘက်ကို treatment ပေါ့နော်နောက်တစ်ခါဒီစိတ်ပိုင်းဆိုင်ရာယောဂတွေကိုအဖြေရှာပေးရဲ့ diagnosis လို့ခေါ်တယ်ပေါ့နော် assessment မိုင်းကိုလည်းဒီပညာရှင်တွေကအသေးစိတ်လေ့လာရတာဆိုတော့လေမတီ treatment or diagnosis ကိုအထူးပြုရဲ့ပညာရဲ့အနေနဲ့ပေါ့နော်ကျွန်မတို့နှစ်ပိုင်းနှစ်တည်းအများကြီးယူပြီးတော့ပေါ့နော်တတဲဝင်ဝင်လေ့လာကြရတယ်ကျွန်မတို့အထူးသဖြင့်ပေါ့နော်ဒီစိတ်ယောဂအခြေအနေကကျွန်မတို့ဟို150ကျော်ရှိရပေါ့နော်ဒီမတူညီတဲ့စိတ်ယောဂတွေကိုဘယ်လိုကုသမလဲဘယ်လိုဖြေရှာမလဲဆိုတာရလူကြီးနဲ့ကလေးကွဲပြားတယ်ဟလာနောက်တကအသက်ရွယ်ကွာခြားမှုတွေမကပဲပေါ့နော်နောက်ကြာမလိမ်ပိုင်းဆိုင်ရာကွဲခြားချာနာမှုရမတူညီရဲ့စိတ်တဘာဝလိုအပ်ချက်တွေစိတ်တန်ရာတွေကိုတုံ့ပြန်မှုတွေမတူညီတာတွေခံနိုင်ရည်တွေကိုပေါ့နော်အဲဘယ်လိုကွဲပြားလဲဆိုတာနားလည်ရောမှာပါလဲကျွန်မရဲ့ကုထုံးနေရလဲပေါ့နော်တိတိကျကျပို့ပြီးထိရောက်မှာဖြစ်တယ်ဆိုတဲ့အခါကြောင့်လေဒါကိုကျွန်မကသုတေသနပိုင်းရသိပ္ပံနေကြလေးလာရဲ့ကုထုံးနေကိုပေါ့နော်အဲစိတ်ယုံနေစိတ်ကန်နေမှာဝန်ဆောင်မှုပေးပြီးလေ့လာကြရတယ်ဆိုဒီပညာရှင်တွေကသူတို့ခုနကပေါ့နော် research လုပ်ခေါ်တဲ့သုတေသနလုပ်ကြရဲ့ clinical ဘိုင်းဆိုင်ရာလေ့လာကြရဲ့နောက်တစ်ခါအဲပေါ့နော်ဒီပမခိုက်အနေနဲ့လဲတက္ကသိုလ်ပညာနေပြီးတော့စိတ်ပိုင်းဆိုင်ရာပညာရည်ပို့ချသင်ကြားပေးကြရဲဆိုတော့ကျွန်မမြန်မာပြည်ဘက်မှာစဉ်းစားမယ်ဆိုလို့ရှိရင်ပေါ့နော်စိတ်ပိုင်းဆိုင်ရာပညာရှင်တွေအရင်နေပါနေရဲဆိုတော့ကျွန်မသင်ကြားရေးဘက်မှာရောစိတ်ဝင်စားရတဲ့လူတရားအနေနဲ့နောက်တစ်ခါပေါ့နော်ကုသရေးရောသုတေသနပိုင်းရောစိတ်ဝင်စားရတဲ့လူတရားအနေနဲ့ဒီပညာရည်ကိုဒါကြောင့်မလို့ retreat ဖြစ်သွားတာပါဒါပေမဲ့ပညာရည်ပိုင်းမှာရောဟုတ်ကဲ့ဒီကအချိန်ယူပြီးတော့တော်တော်လေးလာရဲတော့ကျွန်မတို့ဟိုပေါ့နော်ဒီ US ထဲမှာလည်းအခုနိပညာအသက်လိုမျိုးရှားပါပါသေးတယ်ပြောလို့ရရမှာဟု
တ်ဒီဘာသာရက်ကဆဆွပြောသလိုပညာရှင်လည်းနေပါတယ်ပို့ပြီးတော့လည်းအချိန်ပေးအားဆိုင်ရတဲ့ပညာရက်မျိုးဖြစ်တယ်ကို့အတွက်လွယ်လွယ်ကူကူနဲ့တခြားတင်လိုက်မယ်ပြီးရင်အလုံးလုံးလို့လည်းအစီအပြေမဲ့ဘာသာရက်မျိုးမဟုတ်ပဲနဲ့ဒီဘာသာရက်ကိုမှဘာကြောင့်လိလာသိရင်ဖြစ်တယ်လဲဒါကိုငငယ်လေးကဖြစ်ချင်ခဲ့တာလား
โอเคมาเอจมาငငယ်တုန်းကဘာလို့ဒီပညာရဲ့ဒီလိုမျိုးရှိရလို့ကိုကမသိခဲ့ဘူးပေါ့เนาะမသိခဲ့ဘူးနောက်တခါနိုင်ငံသားမတောင်ဒီလိုပညာလာသင်ပြမယ်လို့လည်းဟိုမရည်ရွယ်ဖြစ်ခဲ့ဘူးမာဟိုသူတစ်ဖြစ်ပေါ့เนาะလူလက်တန်းစားမိသားစုဝင်ကလာရဲ့အဲចောင်းမှုတရားနေနေပေါ့เนาะဒီနယ်ပယ်ရဲ့ကိုတွေးရှိဖြစ်သွားတာပေါ့เนาะမြန်မာပြည်ရဲ့စိတ်ကြမ်းမာရေးလိုအပ်ချက်တွေကိုကျွန်မပေါ့เนาะဟိုငငယ်လေးကတည်းကသဘောပေါက်ခဲ့တယ်ကြီးပင်းခဲ့တာလည်းနိုင်ငံရေးပေါ့เนาะကျွန်မရဲ့အဖေကနိုင်ငံရေးအကျဉ်းသားဟောင်းတည်ဦးဆိုတော့เนาะဒီတက်ကြလှူရှာသူလို့ပြောရဲ active ကြမှာကြည်ပြင်းလာတော့စိတ်တန်ရာအကြောင်းကိုငငယ်ရဲနားလေခဲ့တယ်ပေါ့နော်စိတ်တန်ရာရောကြံ့ကြံ့ခံနိုင်စိတ်တွေရောမြန်မာပြည်တွင်းကပြည်သူတွေရဲ့အခြေအနေကိုနားလေခဲ့တယ်လူတယောက်အနေနဲ့ပေါ့နော်ဒီတဖြည်းဖြည်းနဲ့ကျွန်မ US မှာပညာသင်ကြားရင်းနဲ့ပထမဆုံးသင်ကြားပြတာကအုံနောက်နဲ့အာရုံကျော်သိပ္ပံဘာသာပွဲလေ့လာရင်းနဲ့အဲဒီ clinical psychology နဲ့ပဲပေါ့နော်ကျွန်မတွေ့ရှိခဲ့ရပါတွေ့ရှိခဲ့နောက်မှအခုနပြောသလိုမျိုးပေါ့နော်ဟိုလက်တွေ့ကြကြသင်ကြားလက်တွေ့ကြကြသင်ကြားနိုင်မှုရောနောက်တစ်ခါကုသမှုတွေပေးနိုင်မှုရောဆိုလို့ရှိရင်ဒီပညာရေးကအရင်လိုအပ်နေဖြစ်တဲ့အတွက်အဲဒီ bio group ပဲပေါ့နော်6နှစ်ကြာသင်ယူရပေမဲ့ဒီဟာကိုရွေးချယ်ပြီးခဲ့ရပါမှာဟုတ်မှာ
โอเคအဲ့တော့ show byte ကတော့လည်းပြောပါတယ်လက်ရှိမှာလည်းကိုကဒီမြန်မာနိုင်ငံမှာရှိတဲ့လိုအပ်ချက်တွေကိုကူညီပေးနိုင်ဖို့အတွက်ပေါ့နော်ဒီစိတ်ပညာပိုင်းဆိုင်ရာအကြံပေးတာဟိုသင်တန်းပို့ချတာတွေလုပ်တယ်လို့ပြောတယ်ဆိုတော့အခုကတော့ဒါကိုကတစ်ဖက်မှာပညာလည်းသင်ရင်းနဲ့တစ်ဖက်မှာလည်းပြန်မျှဝေပြီးတော့ကိုတက်နိုင်တဲ့ဘက်ကလူမှုတိုင်းဝိုင်းအချို့ပြောတဲ့သဘောပေါ့လေဆိုတော့ဒီဟိုပါရကူဖွဲ့ရပြီးလို့เนาะသင်ကြားမှုတွေပြီးသွားရင်ကောရှေ့ဆက်ကိုမြန်မာနိုင်ငံနဲ့ဒီလူမှုတိုင်းဝိုင်းပေါ့နော်ကိုပတ်ဝန်းကျင်အတွက်ဘယ်လောက်ထိလှုပ်သွားဖို့မျှော်လင့်ထားလဲစဉ်းစားထားလဲ
ဒီမှာရေမှန်းချက်ကတော့ပေါ့နော်အမြန်ဒီမြန်မာပြည်ကိုတနည်းပြန်ခွင့်ရပြီးတော့ပေါ့နော်ဒီစိတ်ကျမကြီးနဲ့ပတ်သက်တဲ့မြန်မာပြည်တွင်းမှာရှိပြီးသားပေါ့နော်အထူးသဖြင့် psychiatrist တွေအပေါ်များပေါ့နော်ကျွန်မမှာစိတ်ကျမကြီးဆရာဝန်တွေနဲ့ရောနောက်ပြည်တွင်းမှာလည်းအခုဆိုစပြီးတော့ထွန်းကန်လာပြီးစိတ်ပညာရှင်တွေစပြီးတော့ရှိလာပြီးပေါ့နော်ဒီ psychologist တွေအားလုံးနဲ့တွဲဖက်ပြီးတော့ပို့ပြီးတော့ထွန်းကန်လာအောင်ပေါ့နော်ကျွန်မကဟိုပြောလို့ရှိရင်စိတ်တန်ရာကုစားမှုတွေရေရှည်အေးလုပ်ယူရမှာဖြစ်ပါတယ်ပေါ့နော်ကျွန်မတို့နိုင်ငံတွင်းမှာလေနောက်တစ်ခါဒီနေ့အဲကျမတို့ပြည်သူအံပွဲရပြီဒီမိုကရေစီရရှိခဲ့ပြီးနောက်မှာတောင်းမှာပေါ့နော်ဒီအချင်းချင်းပြန်လဲယုံကြည်မှုတွေတည်ဆောက်ရတာတို့ဟုတ်လားအာဒီလူငယ်တွေကလေးငယ်တွေစိတ်တန်ရတွေကုစားရတွေကကျမတို့နှစ်ရှည်လာများအကြိုင်လို့ဆောင်ရမှာဖြစ်တဲ့အတွက်ပေါ့နော်ဒီဟာအာသူတည်တနာပိုင်းတွေကိုသင်ကြားရေးဘက်မှာရောအများကြီးပါဝင်ဖို့ကျမအာမျှော်လင့်ထားပါတယ်နောက်ကျမပြည်တွင်းမှာမြန်မာပြည်ဝါပေါ့လေစိတ်ပညာကိုအာစိတ်ဝင်စားရဲလေးလာနေတဲ့အကြောင်းသူအကြောင်းသားတွေလည်းဒီလိုမျိုးပါကူပွဲတွေကိုပေါ့နော်စိတ်ဝင်စားရဲဆိုလို့ရှိရင်တင်ရောက်ဖို့ပေါ့နော်အားပေးဖိတ်ခေါ်ကြမှာရဲ့ဘာလို့လဲဆိုတော့ဒီ American ပြည်အောင်စုမျိုးမှာ6နှစ်တန်းလောက်တက်ယူရပါမယ်ပေါ့နော်ပညာသင်ရအပြည့်ပေးရပညာသင်စုအပြည့်ပေးရပေါ့နော်တက္ကသိုလ်ရ6နှစ်စာလုံးကိုပေးပြီးရတူကျမတွေဒီပညာရှင်မျိုးလည်းလာစားပေးထားရပေါ့နော်လာစင်ရတော့ဟိုကျမတို့ဒီနယ်ပယ်ရက်ကအရင်လိုအပ်နေတဲ့အချင်းဖြစ်တဲ့ပေါ့တော့အတော့ပေါ့နော်ကျွန်မဆီလည်း social media ရာနေတက်စင်ပေါ့လေ email ကျွန်မရဲ့တက်ကတူရဲ့ email ရာနေတက်စင်ပေါ့ဆက်သွယ်ပြီးတော့လဲအကြံဉာဏ်တောင်းလို့ရပါတယ်လို့ကျွန်မတို့ပြီးတင်းပြီးပါမှာရှိရပေါ့နော်မြန်မာပြည်ကျောင်းသူကျောင်းသားတွေကိုဒီပညာရဲ့ကိုစိတ်ဝင်စားအဲ့ဆိုလို့ရှိရင်ဒီလိုပါဘူးပဲတွေပေါ့နော်အဲတက်ရဖို့လည်းဖိတ်ခေါ်ပါရစေ
ဆက်နေတဲ့အမျိုးသမီးကနာကိုကြားခဲ့တာပါရှင်သိပ္ပံနဲ့ဤပညာအစီအစဉ်မတိုင်ခင်သုတဆုံးလွင်အမေရိကန်တခွင်အစီအစဉ်ကိုအရင်ဆုံးတင်ပြပေးချင်ပါတယ်။စာတင်ကျောင်းတွေမှာတနပ်ပစ်ခတ်မှုဖြစ်ပွားတာနဲ့ပတ်သက်လို့လက်နက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတမရအဆက်ဆက်ကထောက်ပြဆွေးနွေးလာခဲ့ပေမဲ့ဒီလိုပစ်ခတ်မှုတွေဆက်လက်ဖြစ်ပွားနေတာ George Floyd ကွယ်လွန်တဲ့နှစ်ပတ်လည်အာရှအသားတွေရဲ့ဒဏ်မှုညီမျှရေးတောင်းဆိုမှုဆရာတွေကိုကြွအောင်ကတင်ပြပေးထားပါတယ်ရှင်။
အမေရိကန်ပြည်အောင်စုမှလွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကစာတင်ကျောင်းတွေကိုဝင်ရောက်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်အမေရိကန်သမ္မတအဆက်ဆက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့အချင်းချင်းထောက်ပြပြောဆိုနေခဲ့တာပါဒါပေမဲ့လည်းခုအချိန်အထိအကြမ်းဖက်ပစ်ခတ်တာကိုအဆုံးသတ်နိုင်မဲ့အဖြစ်အတွက်ငင်းခုန်ဆွေးနွေးနေကြဆဲဖြစ်ပါတယ် Texas ပြည်နယ် Uvalde မြို့ကမူလာရန်ကျောင်းမှာတပ်ထံတပားကဝင်ရောက်ပစ်ခတ်တာကြောင့်စာတင်ကမ်းအတွင်းကကလေးငယ်၁၉ဦးနဲ့ဆရာမ၂ဦးသေဆုံးခဲ့ပါတယ်။မေလ၂၄ရက်နေ့ကဒီပစ်ခတ်မှုနဲ့ပတ်သက်လို့ဝန်ထမ်းကြောင်းသမ္မတဂျိုးဘိုင်ဒန်ကအိမ်ပြီးတော့မှပြောကြားခဲ့ပါတယ်
။ So tonight I ask the nation to pray for them.
ညမှာတော့ကွယ်လွန်သူတွေအတွက်ဆုတောင်းပေးကြပါလို့အားလုံးကိုပန်ကြားခြင်းပါတယ်။လက်နဲ့ထုတ်လို့ရောင်းချနေကြသူတွေကိုအားလုံးကကန့်ကွက်တောင်းဆိုသွားဖို့လဲသမ္မတကပြောကြားခဲ့ပါတယ်။အခုလိုစကားမျိုးကိုလည်းသမ္မတဘီလ်ကလင်တန်ကပြောကြားခဲ့မှုပါတယ်။1996ခုနှစ်ဧပြီ20ရက်နေ့ကကော်လိုရာဒိုပြည်နယ်ကိုလံပိုင်းထက်တန်းကျောင်းကိုကျောင်းသားနှစ်ဦးကဝင်ရောက်ပစ်ခတ်တာကြောင့်တခြားကျောင်းသူကျောင်းသား12ဦးနဲ့ဆရာ2ဦးသေဆုံးခဲ့ပါတယ်။တနက်သမား2ဦးလည်းကိုယ်တိုင်ပြန်လည်ပစ်ခတ်ပြီးတော့အဆုံးစီရင်ခဲ့ပါတယ
်။ I can only say tonight that the prayers ညမှာ
အမေရိကန်အားလုံးကကျန်ရစ်သူမိသားစုနဲ့အတူဆုတောင်းခဲ့ကြပါတယ်လို့အဲ့ဒီအချိန်ကသမ္မတဘီလ်ကလင်တန်ကပြောကြားခဲ့တာပါ။1990ခုနှစ်ကစလို့ပြီးခဲ့တဲ့မေလ24ရက်နေ့အထိအမေရိကန်ပြည်ထောင်စုအကြောင်းတွေမှာပစ်ခတ်မှုပေါင်း1369ခုရှိခဲ့တယ်လို့အမိမြေကာကွယ်ရေးနဲ့လုံခြုံရေးဌာနလက်အောက်ခံစင်တာတစ်ခုရဲ့အခြေခံပညာကျောင်းပစ်ခတ်မှုနဲ့ပတ်သက်တဲ့စာရင်းကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။အခုနှစ်5လတာကာလလောက်အတွင်းမှာတနေ့ကိုတနက်ပစ်ခတ်မှုတစ်ကြိမ်ထက်မနည်းဖြစ်ပွားခဲ့တာပါ။
Now they're gone and they leave behind grieving.
အခုတော့သူတို့ကသွားနေကြပြီဖြစ်ပြီးကြေကွဲစွာခံစားရတဲ့မိသားစုကိုခြံထားရစ်ခဲ့ကြပါပြီလို့အဲ့ဒီအချိန်ကသမ္မတ George W. Bush ကပြောခဲ့တာပါလူအများပြားသိဆုံးတဲ့စာတင်ကျောင်းပစ်ခတ်မှု၃ခုဟာလွန်ခဲ့တဲ့၁၀နှစ်အတွင်းဖြစ်ပွားခဲ့တယ်လို့လူ၄ဦးထက်မနည်းသိဆုံးတဲ့ပစ်ခတ်မှုတွေကိုစောင့်ကြည့်မှတ်သားတဲ့ The Violence Project အဖွဲ့ကဆိုပါတယ်2012ခုနှစ်မှာ Connecticut ပြည်နယ် Newtown မြို့ကကလေး26ဦးအပြင်ကျောင်းဝန်ထမ်းသိဆုံးခဲ့တဲ့ Sandy Hook မူလာတန်းကျောင်းပစ်ခတ်မှု2018ခုနှစ်မှာ Florida ပြည်နယ် Parkland မြို့က18ဦးသေဆုံးခဲ့တဲ့ Majority Stoneman Douglas အထက်တန်းကျောင်းပစ်ခတ်မှုအခု Texas ပြည်နယ်ကပစ်ခတ်မှုဖြစ်ပါတယ်
Somehow this has become routine
ဒ ီလိုပြစ်ခတ်မှုမျိုးဟာပုံမှန်ဖြစ်နေကြလို့ဖြစ်နေပါပြီလို့2015ခုနှစ်ကလူဆယ်ဦးသေဆုံးခဲ့တဲ့ Mkhwa College ပြစ်ခတ်မှုအပြီးသမ္မတ Barack Obama ကပြောခဲ့တာပါအခုလိုပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့ Democrat နဲ့ Republican တွေဟာအချင်းချင်းစီလုံးကြဖို့နဲ့ကြံရည်သူမိသားစုတွေကိုဖေးမှနှစ်သိမ့်ကြဖို့ပြောဆိုလို့ရှိပါတယ်ဒါပေမဲ့လည်းမတူညီတဲ့ချင်းကပ်မှုကနေဒီပြဿနာကိုအပြေရှားဖို့ကြိုးစားနေကြတာပါ Democrat တွေကပြစ်ခတ်မှုရဲ့အဓိကအရင်းခံအကြောင်းရင်းဟာလက်နက်တွေကိုအလွယ်တကူဝယ်လို့ရတာကြောင့်လို့ဆိုပြီးတနက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့အကြီးအကျယ်ကာကွယ်ပေးနေသူတွေကိုရွေးကောက်ပွဲမှာမဲနဲ့ဖယ်ရှားဖို့နဲ့ Republican တွေကတော့တနက်ဝယ်ယူလို့ရတာဟာအဓိကပြဿနာမဟုတ်ပဲပြစ်ခတ်သူတွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကြောင့်ဖြစ်တယ်ဆိုပြီးပြောပါတယ်တနက်ကသူ့ဘာသာကြီးထွက်တာမဟုတ်ပဲစိတ်ဖောက်ပြန်နေသူကတနက်မောင်းခလုတ်ကိုဆွဲညှစ်လို့သာဖြစ်တယ်လို့သမ္မတ Donald Trump က2019ခုနှစ်မှာပြောခဲ့ပါတယ် American တော်တော်များများကတော့တနက်ကင်ဆောင်ခွင့်ကိုထောက်ခံသူရှိတယ်လို့ပိုတင်းကျက်တဲ့တနက်ကင်ဆောင်ခွင့်ဥပဒေပြဋ္ဌာန်းဖို့ကိုလည်းလိုလားနေကြတာပါ Uvalde မြို့ကတနက်ပြစ်ခတ်မှုအပြီးမှာတော့စာတင်ကြောင်းတွေမှာဆရာဆရာမတွေကိုလက်နဲ့တက်ဆင်ပေးတာမျိုးနီးလန်းလဲစဉ်းစားဖို့ထောက်ပြတာတွေရှိနေပါတယ်ခင်ဗျာမင်းနီဆိုတာပြည်နယ်မင်နီယာပိုလစ်မြို့လေကောင်နဲ့မွေးလာတဲ့နေရာမှာရဲတွေရဲ့ထိန်းသိမ်းမှုအတွင်းသေဆုံးသွားတဲ့လူမဲမျိုးသား George Floyd အထိမ်းအမှတ်နေရာအဖြစ်အများကသတ်မှတ်လာနေတာပါသူကွယ်လွန်ခဲ့တဲ့နေရာမှာပကြီးရေးဆွဲထားသလိုအမှတ်တရပစ္စည်းတွေပန်းနေလဲလာချထားပါတယ် George Floyd ရဲ့အတော် Angela Harrison ဟာဒီအထိမ်းအမှတ်နေရာကိုမကြာခဏလာရောက်လေ့ရှိသူပ
ါ
လုံးရတဲ့နှစ်နှစ်ကလူပြူရဲဝန်တန်း Derek Chauvin ဟာ Fly ရဲ့ Levin ကို9မိနစ်ကြာကြာဒုထောက်ထိမ့်သိမ်းထားခဲ့တာပါ။အဲဒီနောက်သူ့ကိုဆေးရုံခေါ်ဆောင်သွားပေးခဲ့ပေမဲ့လည်းတည်ဆုံသွားခဲ့ပါရတယ်။ဒီအဖြစ်အပျက်ကိုလမ်းမေးကနေဗီဒီယိုရိုက်ကူးထားတာကိုတကဘာလုံးကကြည့်ရှုပြီးတဲ့နောက်အသားရောင်ခွဲခြားမှုနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြတာပါ။နောက်ဆက်တွဲအနေနဲ့ရဲဝန်တန်းဟောင်း Chauvin ကိုလူသတ်မှုနဲ့ထောင်ဒဏ်22နှစ်ခွဲချမှတ်လိုက်ပြီးနောက်ထပ်လည်းဆယ်စုနှစ်တွင်နဲ့ချီထောင်ဒဏ်ကျခံနေရတဲ့အမှုတွေရင်ဆိုင်နေရပါတယ်။Angela Harrison က
That's something I feel good about.
ဘာသူကမှမသိချင်အောင်စောင့်မနေတာကြောင့်ပြစ်မှုကျူးလွန်တဲ့သူတွေကိုအခုလိုအရေးယူနိုင်တဲ့အပေါ်ကျွန်မကျေနပ်မိပါတယ်
။ Chauvin နဲ့အတူတာဝန်ကျတဲ့တခြားရဲဝန်ထမ်း၃ဦးကိုလည်းပြည်သူ့အခွင့်အရေးဆိုင်ရာချုပ်ဖောက်မှုအတွက်အပြစ်ရှိကြောင်းဆုံးဖြတ်ထားပြီးသူတို့အားလုံးပြစ်ဒဏ်ချမှတ်ခံရဖို့စောင့်ဆိုင်နေကြပါတယ်။ Fly ကိုတတ်မှုမှာသူတို့ဟာကူညီပေးရရောက်တဲ့ဆိုတဲ့စွဲချက်နဲ့ဇွန်လမှာတရားရင်ဆိုင်ရအောင်မှာပါ Fly ကိုထိန်းသိမ်းချိန်မှာ Billy Jones ရဲ့အနားမှာရှိနေခဲ့တာပါသူဟာအခုခါမှာအဲ့ဒီနေရာနာကော်ဖီဆိုင်ဖွင့်ထားပါတယ်
I'm just happy in the technology
ဖုန်းနဲ့ဗီဒီယိုရိုက်ထားနိုင်တာကြောင့်ဝမ်းသာပါတယ်ဒီပညာထွန်းကားနေတော့ဘာတွေဖြစ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတက်တဲ့အထောက်အထားခိုင်မာစေပါတယ်
ရဲတပ်ဖွဲ့တွေရဲ့ကင်တွေပုံနဲ့ပတ်သက်ပြီးတော့လူများရဲ့တောင်းဆိုမှုကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေကလုံထုံးလုံနည်းတွေပြောင်းဖို့ကြိုးစားနေပေမဲ့လည်းဒါဟာမလုံလောက်သေးဘူးဆိုပြီးတော့ထောက်ပြကြပါတယ်။မင်းနီဆိုတာပြည်နယ်လူခွေဌာနကထုတ်ပြန်တဲ့အစီရင်ခံစာအရမင်းနီယာပူလစ်မြို့ရဲတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်လောက်ကစားပြီးအသားအရောင်ခွဲခြားဆက်ဆံပြီးကင်တွေဆောင်ရွက်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ
်။ The truth is they were facts.that racism
ရဲတပ်ဖွဲ့အတွင်းမှာလည်းလူမျိုးရေးခွဲခြားတဲ့စိတ်ရှိတာကိုအထောက်အထားတွေအများသိရပါတယ်အသားအရောင်ရှိတဲ့သူတွေအပေါ်ရည်ရွယ်ချက်ရှိရှိဘယ်လိုတွေပြုမှုဆက်ဆံခဲ့တယ်လဲဆိုတာပါဒါကြောင့်အခုလှုပ်ဖို့လိုနေတာကအားလုံးနေရာတကျဖြစ်ဖို့အဖွဲ့တစ်ဖွဲ့ကကြီးကြပ်စီစဉ်ဖို့ပါ
လူမျိုးရေးခွဲခြားမှုကိုလက်မခံကြောင်းကဘာကြီးကပြသခဲ့ပေမဲ့ဒီအခြေအနေကိုစစ်စစ်မှန်မှန်ပြောင်းလဲနိုင်ဖို့ကတော့ဆက်လက်တောင်းဆိုတိုက်ပွဲဝင်ရမှာလို့လဲဆိုပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုမှာလူမျိုးစွဲအခြေခံတိုက်ခိုက်တဲ့သတင်းတွေကိုခက်ဆိတ်ဆိတ်တွေ့လာရတာကြောင့်စိုးရိမ်ပူပန်နေကြရပါတယ
်။ I'm worried about my mom.
လေတဲ့ဆိုင်ကုန်းမှာနေထိုင်တဲ့ Vivian Lee ကတော့အမေအတွက်စိုးရိမ်နေလို့ဆိုပါတယ်။ရဲဌာနတွေရဲ့စီးရင်ကိန်းဂဏန်းတွေအရအမေရိကန်မျိုးကြီး16မျိုးမှာအာရှသားတွေပေါ်တိုက်ခိုက်မှု164ရာခိုင်နှုန်းမြင့်တက်လာခဲ့ပြီးဒါဟာဒီနှစ်ပထမ3လနဲ့2020တနှစ်ပတ်လုံးစီးရင်ကိန်းဂဏန်းတွေကိုနှိုင်းယှဉ်ထားတာဖြစ်ပါတယ်။အခုခါမှာတော့နှစ်ပေါင်းများစွာရင်းကုန်နှုတ်ပိတ်နေလာရကနေလူမျိုးရေးအရာအနှိမ်ခံရတဲ့အကြောင်းလူမှုကွန်ရက်တွေမှာရောတခြားနေရာတွေမှာပါလူသိရှင်ကြားထုတ်ဖော်ပြောကြားလာကြတာပါအစိုးရရှေ့နေထျန်ဟိုက
When I was a teenager my family and I living in San Jose
ဆေချောသက်ပေါ်ရုံကဆန်ဟိုဆေးမှာမိဘတွေနဲ့အတူနေတဲ့အိမ်ကိုလူရဲသူတွေကဖောက်ထွင်းဖို့ကြိုးစားတာကြုံမှုပါတယ်ဒါပေမဲ့လည်းမိဘတွေကအင်္ဂလိပ်စကားလည်းကောင်းကောင်းမတတ်ရဲကိုတိုင်လိုက်ပြန်ရင်လေသူတို့ကိုတခုခုလာပြန်အလုတ်ခံရမှာကိုကြောက်ပြီးတော့မတိုင်ပြစ်ပါဘူးလို့ဆိုပါတယ်။ဒါပြင်ဆိုရပေါ်မယုံကြည်တာလည်းပါတယ်လို့ပြောပါတယ်။ Tian Ho ကမိဘတွေနဲ့အတူ BNN ဒုက္ခတွေအဖြစ်အမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တာပါ။
ခုတော့သိပ္ပံနဲ့ဤပညာကဏ္ဍအလဲရောက်ပါပြီထုတ်ခင်မျိုးသက်ကတင်ပြထားပါတယ်ရှင်
ဒီတစ်ပတ်တော့ဆေးလောကမှာရောလုံခြုံရေးဆိုင်ရာမှာပါတုံးလာနိုင်ပြီဖြစ်တဲ့တုံးပင်မြင်ပုံရိပ် hologram အကြောင်း EP သတင်းတစ်ပုဒ်ပေါ်အခြေခံပြီးပြောပြပေးပါရစေ hologram ကိုလူလူသိအောင်မိတ်ဆက်ပေးတာကနာမည်ကျော် Star Wars ရုပ်ရှင်ပါအဲ့ဒီထဲမှာမင်းသမီးလေးလီယာရဲ့တုံးပင်မြင်ပုံရိပ်ကိုစပြီးတွေ့လာကြတာဖြစ်ပါတယ် hologram ကို1948မှာ Hungary နယ်ပေါ်ယူပဗေဒပညာရှင်ဒန်နစ်ကေဘကမမျှော်လင့်ပဲရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။သူဟာ electron microscope ရဲ့ပုံရိပ်ကိုပိုးပြီးပြတ်သားအောင်လုပ်ရင် hologram ကိုတွေ့ခဲ့ရတာပါ။ဒါပေမဲ့အဲ့ဒီအချိန်ကတန့်စင်တဲ့ပုံမှန်အလင်းတန်းရဖို့တော့မလုပ်နိုင်သေးတာကြောင့် hologram ကိုဖန်တီးနိုင်အောင်မှမဟုတ်ဘူးဆိုတာကိုသိတဲ့အတွက်ဂေဘကသူ့ရဲ့တွေ့ရှိချက်ကိုမကြခင်မှအကောင့်ထဲပေါ်နိုင်မဲ့သူ့တေသနာအဖြစ်နဲ့သတ်မှတ်ခဲ့တာပါ။ဟုတ်ပါတယ်။1960မှာလေးဆန်းရောင်ကြီးကိုတီထွင်နိုင်ခဲ့ချိန်မှာတော့သူ့ရဲ့တွေ့ရှိချက်မှန်ကန်ကြောင်းသက်သေပြနိုင်ခဲ့ပါတယ်။နောက်နှစ်နှစ်ကြာမှာတော့မီရှိဂန်တက္ကသိုလ်ကအီမစ်လစ်နဲ့ဂျူရစ်လူပနီတိုကပရမအူဆုံးသုံးပတ်မြင်ပုံရိပ် hologram ကိုဖန်တီးပြနိုင်ခဲ့ပါတယ်။သူတို့ဖန်တီးပြတာကကစားစရာရထားလေးတစ်စင်းနဲ့ငှက်ကလေးတစ်ကောင်ရဲ့ပုံရိပ်ဖြစ်ပါတယ်။နှစ်ပေါင်း60ကျော်လာချိန်မှာတော့ဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့နယ်မိုင်20အကွာမှာရှိတဲ့ Holotech ကုမ္ပဏီရဲ့ဓာတ်ခွဲခန်းပညာရှင်တွေဟာ hologram နည်းပညာကိုတိုးတက်လာအောင်ဘူဒါပက်စ်နည်းပညာနဲ့စီးပွားရေးတက္ကသိုလ်ကသူတေသနာပညာရှင်တွေနဲ့လက်တွဲပြီးလှုပ်ဆောင်နေပြီလို့ Holotech ရဲ့အမှုဆောင်အရာရှိချုပ် Emery Lagardos ကပြောပါတယ
်။ Ovilar ha aiutato tutta la tecnologia simonori hologram tenga gli scenari tesi.
တော်ပါကုဆိုတော့မမြင်ဘူးတကယ်ရှိနေတာကိုလက်တွေ့ပြသတာရဲ့ရည်မြင့်တာအစ်စ်ကိုရောက်လာပါပြီဒါကလည်းဟန်ဂေရီသိပ္ပံပညာရှင်ဟန်ဂေရီတီထွင်ပညာရှင်ကိုကျေးဇူးတင်ရမှာပါတချိန်တည်းမှာပဲဒီသုံးမမြင်ပုံရိပ်နည်းပညာဟာလွန်ခဲ့တဲ့အနှစ်50 60လောက်စောင့်ကူတဲ့အနေအထားနဲ့ဓာတ်ခွဲကမ်းနဲ့မှာကတ်နေတဲ့ပုံစံမျိုးဖြစ်နေတာပါဓာတ်ခွဲကမ်းမှာပဲလေ့လာမှုတွေတိုးတက်မှုတွေရှိခဲ့နိုင်ပေမဲ့လည်းဒီကမ္ဘာလုံးသုံးနိုင်မှုနည်းစဉ်ကျင်လည်နေရတဲ့လူမှုဘဝတွေကိုတော့ရောက်မလာဖြစ်ပါဘူ
း hologram ထုတ်ဖို့အတွက်အလျားအနံတုစတဲ့အတိုင်းအတာ analog အချက်လက်တွေနဲ့မျက်နှာပြင်တစ်ခုပေါ်မှာရှုထောင့်အမျိုးမျိုးကနေသုံးပတ်မြင်အောင်လုပ်လို့ရှိတာဖြစ်ပေမဲ့အခုချိန်မှာတော့ digital အချက်လက်တွေကိုသုံးပြီးရှင်းလင်းပြတ်သားတဲ့ရောင်စုံ hologram တွေကိုထုတ်နိုင်ပြီဖြစ်ပါတယ်ဒါကြောင့်ဘေးရိုက်တယ်မကတော့ပဲအပေါ်အောက်ရှုထောင့်ကနေပါမြင်အောင်လုပ်နိုင်ပြီဖြစ်ပြီးဆေးကုသရမှာပါလက်တွေအသုံးချနိုင်အောင် Holotech ကသိပ္ပံပညာရှင်တွေလုပ်ပေးနေပါတယ်လို့ပြောပါတယ
်။ Also mis Young ami ben messo mal előre haladott fejlesztéseket tudtunk megvalósítani szellátják az egészségügyi hologramokat.
ဒီပညာလောကအတွက်သုံးပတ်မြင်ပုံရိပ်ဒီပညာတီထွင်တဲ့နေရာမှာကျွန်တော်တို့မစ်ရှင်ကတော့ရှိပြီးသားကျန်းမာရေးဆောင်ရှောက်မှုဆိုင်ရာဒီပညာသုံးပစ္စည်းတွေဖြစ်တဲ့ဓာတ်မှန်တို့အัลထရာဆောင်းတို့အလွန်လိုက်လေ့လာလို့ရတဲ့ဒိုမိုဂရာဖီတို့ MRI တို့လိုစက်တွေမှာကျွန်တော်တို့တီထွင်ထားတဲ့ဒီပညာတွေနဲ့ချိတ်ဆက်ပြီးသုံးနိုင်ဖို့ကြိုးစားတာဖြစ်ပါတယ်။ဒါတွေအားလုံးကလူနာဒါမှမဟုတ်ကိုရင်းအင်္ဂါတွေနဲ့ပတ်သက်ပြီးသုံးပတ်မြင်အချက်လက်တွေပြနိုင်စွာရှိပါတယ်။သူတို့ပေးတဲ့ဒီအချက်လက်တွေကိုယူပြီးကျွန်တော်တို့ရဲ့အထူး software နဲ့သုံးပတ်မြင်ပုံရိပ်ဖန်တီးတာဖြစ်ပါတယ
်။အခုလိုတီထွင်နိုင်တာဟာဆေးကြောင်းသားတွေအတွက်အထောက်အကူအတော်ဖြစ်စေတယ်လို့ဘူဒါပက်စ်စစ်ဆေးရုံကအာယွန်ဂျော့အထူးကဒေါက်တာအန်ဒရီဆော့ကေကပြောပါတယ
်။ Például csak az anatómia oktatásban sokkal könnyebb megérteni a szerveknek, a belső szerveknek a elhelyezkedését.
ကိုခန္ဓာတိဆောက်ပုံတင်တဲ့ခန္ဓာဗေဒအတမှဆိုရင်ကိုရင်းအင်္ဂါတွေကိုသူတကယ်တမ်းရှိမဲ့နေရာတွေမှာပဲရှိနေတာကိုလက်တွေ့ပြနိုင်မှသူတို့ရဲ့ဒီနေရာအနေထားကိုအလွယ်တကူနားလည်လာနိုင်မှာပါအသက်ပိုတွေဒါမှမဟုတ်ပုံမှန်မဟုတ်တာမျိုးတွေကိုလည်းပိုကောင်းကောင်းမြင်နိုင်မှာဖြစ်ပါတယ်ဒီလိုသူ့ဉာဏ်နဲ့သူနေရာတကျကောင်းကောင်းမြင်ရမယ်ဆိုရင်ပြဿနာကဘာကြောင့်ဖြစ်နေတယ်ခန္ဓာကိုယ်ရဲ့ဘယ်အစိတ်အပိုင်းကိုပိုကူးဆက်ရမယ်ဆိုတာတွေကောင်းကောင်းစဉ်းစားလာနိုင်မှာပါဒါကြောင့်ဒါဟာထူးခြားတဲ့အရင်အမြင်အသစ်လို့ပဲပြောလို့ရပါတယ်
ရှိပညာရဲ့အတွက်တည်းမကပါဘူးလုံခြုံရေးကဏ္ဍမှာလည်းမှတ်ပုံတင်အတုမလုပ်နိုင်အောင် hologram ကနေအထောက်ကူပေးနိုင်ပါတယ်အခုဆိုနိုင်ငံအတော်များများကရဲတွေနေဆက်လုံခြုံရေးတွေက holographic ပုံရိပ်တွေကိုဖန်တီးပေးဖို့အတွက်အကူအညီတောင်းလာကြတယ်လို့ Lagardos ကပြောပါတယ်
Biztonság technikában az egyik kiemelkedő terület az útlevelek és a
အခုလိုရင်းနဲ့ပတ်သက်တဲ့နှီးပညာတွေကအရေးပါဆုံးတစ်ခုကတော့နိုင်ငံကူးလက်မှတ်ပတ်စပို့ပုံစံတင်တဲ့ဓာတ်ပုံပါတဲ့တခြားမှတ်ပုံတင်မျိုးတွေဖန်တီးဖို့ဖြစ်ပါတယ်လူပုံတွေကိုသုံးပတ်မြင်ဟိုလိုဂရက်ဖစ်ဓာတ်ပုံတွေဖန်တီးပြီးဖန်တီးထားတဲ့ပုံတိုင်းအတွက်တိကျကုတ်သင်္ကေတတွေထည့်ပေးဖို့နိုင်ငံဆောင်ကနေသက်ထိန်းချုပ်ရေးအေဂျင်စီတွေရဲတပ်ဖွဲ့တွေကကျွန်တော်တို့ကု
holografikus képlenne egy útlevélbe, egy személyigazolványon, az gyakorlatilag megoldaná a
második. A တူလုတ်တယ်ဆိုတဲ့ပြဿနာကိုလက်တွေ့ဖြေရှင်းနိုင်တော့မှာဖြစ်ပါတယ်။ဒါကတိတ်ကိုအရေးပါတဲ့အတွက်ကျွန်တော်တို့ကိုနိုင်ငံတော်များကလာမေးနေကြတာပါ။ဒီလိုသုံးမှတ်မြင်ဓာတ်ပုံထုတ်နိုင်ဖို့လေတော်တော်အောင်မြင်နေပါပြီ။ဒီလိုထုတ်နိုင်ဖို့နည်းပညာအားလုံးလည်းကျွန်တော်တို့မှာရှိနေပါပြီ။အစောပိုင်းတော့ကဒီလို
ဟိုလိုဂရမ်တွေမှာမူလအရောင်သွင်းတဲ့ပြတ်သားမှုရအောင်အတော့ကိုကြိုးပမ်းခဲ့ကြတာဖြစ်ပြီးအထူးသဖြင့်လူတွေရဲ့မျက်နှာပုံတွေအတွက်အခက်အခဲရှိခဲ့တာပါဒါပေမဲ့ဟိုလိုတက်ကအကြီးအကျယ်ရရှိကြည့်တူဖြစ်တဲ့ဘူဒါပက်စ်တက်ကတော့ယူပပေးတာပညာရှင်ဒေါက်တာဆော့ဖ်ပရက်ကတော့သူတို့ကုမ္ပဏီကအကောင်းဆုံးလုပ်နိုင်နေပြီလို့ပြောပါတယ်
ပြောရရင်ကဘာမှအများဆုံးလို့တောင်ပြောလို့ရပါတယ်ဟိုလိုတက်ကုမ္ပဏီရဲ့မိုဘိုင်းလေဆာရောင်ခြည်နည်းပညာနဲ့အထူးသုံးရထက်သမှသုံးရနှစ်လေးမီလီမီတာလောက်ပဲရှိတဲ့ဟိုလိုဂရက်ဖစ်ဖလင်ပြားပေါ်မှာသုံးပတ်မြင်ပုံရိပ်အချက်လက်တွေကိုတင်ပြီးသူတို့ရဲ့ဟိုလိုဂရက်ဖစ်ပုံနှိပ်စက်ကလည်းအဆင့်မြင့်ပုံတွေကိုရိုက်ထုတ်လာနိုင်ပြီဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့
တခင်မျိုးသက်တင်ဆက်ထားတဲ့တိတ်ပန်တဲ့နေပညာကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်ခရော့ကျန်းရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုတခင်မျိုးသက်ကပဲပြောပြပေးပါဦ
းတင်ရှားတဲ့တက်ကြွလှုပ်ရှားသူမျိုးကိုတေတံဖြစ်တံပေးဖို့အတွက်မြန်မာစစ်တပ်ကဆုံးဖြတ်လိုက်တဲ့ပေါ်ကုလသမဂ္ဂကဝေဖန်လိုက်ပါတယ်တေတံအပြစ်တံပေးတာကိုပယ်ဖြတ်ဖို့လည်းတောင်းဆိုလိုက်ပါတယ်88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်းမီနဲ့လွှတ်တော်မဟောင်းကိုဖြိုးစရာတို့ကိုအကြမ်းဖက်မှုဆွဲခြင်းနဲ့စစ်ခုံရုံးကတေတံချမှတ်တာကိုစစ်ကောင်စီကအတိပြုတ်ခဲ့ပြီးတဲ့နောက်ကွတ်မြင်တဲ့အကြောင်းပြောဆိုလိုက်တဲ့ပေါ်ကုလသမဂ္ဂအထင်မှုချုပ်ကတောက်ကြနေမှာပဲတုံ့ပြန်လိုက်တာဖြစ်ပါတယ်။ယူကရိန်းရှေ့ပိုင်းမှာရှိတဲ့ရုရှားလိုလာတဲ့ခွဲထွက်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသကအရက်သားတွေကိုအကာအကွယ်ပေးဖို့အတွက်ရုရှားကိုတပ်တွေကနေအောင်မြင်မြင်လှုပ်ဆောင်ခဲ့တယ်လို့ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ကပြောကြားခဲ့ပါတယ်။ရုရှားမီဒီယာတွေပေါ်မှာအမေရိကန်ကကန့်တတ်မှုတွေအတွက်ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ပတ်သက်ပြီးတော့တနင်္လာနေ့မှာအသိပေးပြောကြားဖို့အတွက်မော်စကိုမှာရှိတဲ့အမေရိကန်သတင်းမီဒီယာဌာနတွေကအကြီးအကဲတွေကိုဆင့်ခေါ်ထားတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။တကယ်လို့အမေရိကန်ပြည်တော်စုမှာရုရှားမီဒီယာလုပ်ငန်းလုပ်နေသူတွေသတင်းတောက်တွေပုံမှန်အတိုင်းအလုပ်လုပ်ခွင့်မရဘူးဆိုရင်အပြင်းထန်ဆုံးအရေးယူကန့်တတ်မှုတွေကိုမလွဲမသွေချမှတ်ရတော့မယ်လို့လည်းပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကတူဟာမကြခင်မှာ sorry အရေးပြနိုင်ငံကိုတောက်ဖို့ရှိတယ်လို့တောက်ကြနေမှာသတင်းတောက်တွေကိုပြောပါတယ်။သူ့အနေနဲ့ sorry အရေးပြကိုတွားဖို့အတွက်တိုက်ရိုက်စီစဉ်ထားတာမရှိပေမဲ့တကယ်လို့တွားဖြစ်တယ်ဆိုရင်အရှိန်အဟိုင်းဒေတာငင်းချဲအတွက်စူးစမ်းဖို့ဖြစ်လာနိုင်တယ်လို့ပြောပါတယ်။သမ္မတဘိုင်ဒန်ကအဲ့ဒီခီးစင်မှာ sorry အင်ရှိမင်းသားမိုဟာမက်ဘင်ဆာမန်နဲ့ပါတွေ့ဆုံနိုင်ဖို့ရှိတယ်လို့သတင်းတွေမှာဖော်ပြနေပါတယ်။
တင်ကျင်းချက်ကိုတော့ဒေါခင်မျိုးသက်ကကြေညာပေးသွားတာပါရှင်ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျီမီကုတ်နဲ့ဇူဘဲလ်အယ်တယစ်တို့ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ညာဖက်9:00နာရီ10:00ထိအစီအစဉ်တွေကို VOA လိုင်းဒိုမီတာ16.25နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးသွားအောင်ပါပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လမ်းပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ် VOA American တန်ရဲ့ဒီကနေ့ညဖက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုလည်းအားပေးနားဆင်ကြပါအောင်ရှင
် This program has come to you from the Voice of America, Washington.